Welcome to the Voice of America in Burmese.
မင်္ဂလာညမှာနော် American ပြည်တော်စု Washington DC မြို့တော် VOA American စံကနေလူမောင်9ရက်ကျော်ရင်းနေ့ညပိုင်းမြန်မာဘာသာစီစဉ်နေကိုမြန်မာဆက်လောက်ချိန်ည9နာရီကနေ10နာရီထိလိုင်းလမီတာ31 32 51နဲ့လိုင်းလမီတာ190ကိုအပြင် VOA ရဲ့ Facebook စာမျက်နှာကနေလည်းစတင်အသံလွှင့်နေပါပြီ။အခုတော့နောက်ဆုံးရသတင်းတွေကိုကျွန်တော်ရန်နိုင်ကအကြီးညာပေးတော့မှာဖြစ်ပါရခင်ဗျာ။မေဂန်သမားရွေးကောက်ပွဲမှာအကျိန်းနဲ့ဖြစ်နေတဲ့ Wisconsin နဲ့ Michigan ပြည်နယ်တွေမှာဒုသမဟောင်း Joe Biden အနိုင်ရတယ်လို့ American သတင်းမီဒီယာတွေကပုံထိုးနေမှာဖော်ပြလိုက်ပါတယ်။ဒါကြောင့် Joe Biden ဟာသမားရွေးကောက်ပွဲမှာအနိုင်ရဖို့အတွက်နည်းနည်းပဲလိုပါတော့တယ်
။ I'm not here to declare that we've won. But I am here to report
ကျွန်တော်အနေနဲ့ဒီကိုလာခဲ့တာကျွန်တော်အနိုင်ရကြောင်းကြေညာဖို့အတွက်မဟုတ်ပါဘူး။ဒါပေမဲ့ Mary အားလုံးရေးတွက်ပြီးသွားချိန်မှာတော့ကျွန်တော်တို့အနိုင်ရမယ်ဆိုတာယုံကြည်ကြောင်းပြောဖို့အတွက်လာခဲ့တာဖြစ်တယ်ဆိုပြီးတော့ဂျိုးဘိုင်ဒန်ကမနေ့နေ့လယ်ပိုင်းကပြောသွားတာဖြစ်ပါတယ်။အမေရိကန်သမ္မတအဖြစ်ရွေးချယ်ခံရဖို့အတွက်ကိုယ်စားလှယ်မဲ290လိုအပ်တာဖြစ်ပြီးတော့ဂျိုးဘိုင်ဒန်ဟာမနေ့ကတော့ Wisconsin နဲ့ Michigan ပြည်နယ်တွေကိုအနိုင်ရလိုက်တဲ့အတွက်ကိုယ်စားလှယ်မဲ253ပဲရထားပြီးတော့သမ္မတ Donald Trump ကတော့213ပဲရထားပါတယ်။အခုခါမှာတော့အမေရိကန်အရှေ့ဘက်ခြမ်းက Pennsylvania, North Carolina နဲ့ Georgia ပြည်နယ်တွေနဲ့နောက်ဘက်ခြမ်းက Arizona နဲ့ Nevada ပြည်နယ်တွေမှာအကျိန်းနဲ့ဖြစ်နေပြီးဘသူအနိုင်ရတယ်ဆိုတာကိုအခုချိန်ထိကြီးညာနိုင်ခြင်းမရှိသေးပဲမဲတွေရည်တွက်နေတုန်းပဲဖြစ်ပါတယ်ခင်ဗျာ။အင်္ဂါနေ့ကကျင်းပခဲ့တဲ့အမေရိကန်သမ္မတရွေးကောက်ပွဲမှာအကျိန်းနဲ့ဖြစ်ပြီးနောက်တစ်ကြိမ်ထပ်ရွေးခံမှုမတိမကျဖြစ်နေချိန်မှာပဲအမေရိကန်သမ္မတ Donald Trump ဘက်ကရွေးကောက်ပွဲရလဒ်တွေနဲ့ပတ်သက်ပြီးတော့ဥပဒေကြောင်းအရတရားစွဲဆိုဖို့လှုံ့ဆော်လိုက်ပါတယ်
။ We want all voting to stop.We don't want them to find any
ကျွန်တော်တို့အမေရိကန်တရားရုံးချုပ်ကိုတတ်မှာပါကျွန်တော်တို့အနေနဲ့မဲပေးတာတွေအားလုံးကိုရပ်တန့်စေချင်ပါတယ်မနက်၄နာရီချိန်မှာနောက်ထပ်မဲတွေထပ်ပြီးတော့ရောက်လာတာကိုကျွန်တော်တို့မလိုချင်ပါဘူးဆိုပြီးတော့ကျွန်တော် Trump ကပြောသွားတာဖြစ်ပါတယ်ရွေးကောက်ပွဲအနိုင်ရှုံးကိုဆုံးဖြတ်ပေးမဲ့အကျိန်းနဲ့ဖြစ်နေတဲ့ Georgia, Michigan နဲ့ Pennsylvania ပြည်နယ်၃ခုမှာစားလိုက်ကနေပို့တဲ့မဲတွေအပေါ်ကိုင်တွယ်ဆောင်ရွက်တာတွေနဲ့ပတ်သက်ပြီးတော့ကျွန်တော် Trump ရဲ့ရွေးကောက်ပွဲအောင်နိုင်ရေးအဖွဲ့ကတရားစွဲဆိုဖို့လှုံ့ဆော်လိုက်တာပါဒါပြင် Wisconsin ပြည်နယ်ကမဲတွေကိုပြန်ရည်တွက်ဖို့ကိုလည်းသမားထွန်ဘတ်ကတောင်းဆိုလိုက်ပါတယ်။သမားထွန်ဟာအစောပိုင်းတုန်းကတော့အဲ့ဒီပြည်နယ်မှာအသာရနေပေမဲ့နောက်ပိုင်းမှာတော့ Joe Biden ကမဲရည်တွက်အနည်းငယ်နဲ့ပြန်အသာရပြီးတော့အဲ့မှာနိုင်သွားတာဖြစ်ပါတယ်။အမေရိကန်မှာ virus ကူးစက်မှုတွေကြောင့်လူသန်းပေါင်းများစွာဟာခုနှစ်မှာတော့မဲတွေကိုစားလိုက်ကနေပေးပို့တာတွေချိုးတင်မဲပေးတာတွေကိုလုပ်ခဲ့ကြပါတယ်။အဲ့ဒီမဲတွေဟာထောက်ထားတွေမရှိတာကြောင့်မဲမတော်မှုတွေကိုဖြစ်စေသလိုဒီမိုကရက်တစ်ပါတီသမရလောင်းဂျိုးဘိုင်ဒန်ကိုလည်းအသာရလာစေနိုင်တယ်ဆိုပြီးတော့သမ္မတ Trump ကတားဆီးဖို့လုပ်နေတာဖြစ်ပါတယ်ခင်ဗျာ။အမေရိကန်သမ္မတရွေးကောက်ပွဲမှာမဲဆန္ဒရှင်တွေပေးထားတဲ့မဲတွေအားလုံးကိုအပြည့်အဝရည်တွက်ဖို့မြို့အတော်များများမှလူတွေကဆန္ဒပြတောင်းဆိုခဲ့ကြပါတယ်။အချိန်တည်းမှာပဲသမ္မတ Trump ကိုထောက်ခံတဲ့သူတချို့ကလည်း Michigan ပြည်နယ်နဲ့ Arizona ပြည်နယ်တွေကမဲရည်တွက်တဲ့နေရာတွေအပြင်ဘက်မှာစုဝေးဆန္ဒပြတာတွေရှိခဲ့ပါတယ်။ New York မြို့မှာလည်းဆန္ဒပြပွဲတွေငြင်းငြမ်းစွာဖြစ်ပွားခဲ့ပေမဲ့နောက်ပိုင်းမှာတော့ဆန္ဒပြတဲ့သူတချို့ကမိုက်ပုံးတွေကိုမီးရှို့တာရဲတပ်ဖွဲ့ဝင်တွေနဲ့ထိတိုက်တွေ့တာတွေကြောင့်လူသားစင်ပေါင်းများစွာကိုဖမ်းဆီးလိုက်တယ်လို့ရဲတပ်ဖွဲ့ကပြောပါတယ်။ဒါပြင်ရှီကာဂို၊လော့စ်အန်ဂျလိစ၊ Seattle, Houston, Pittsburgh, Minneapolis နဲ့ San Diego မြို့တွေမှာလည်းကြီးတဲ့ဆန္ဒပြတာတွေရှိခဲ့ပါတယ်။ဆန္ဒပြတဲ့သူတွေကမဲရီအားလုံးကိုရည်တပ်ဖို့တောင်းဆိုခဲ့ကြတဲ့အပြင်လူမျိုးရေးတန်းတို့ညီများမှုရှိဖို့အတွက်ကိုလည်းတောင်းဆိုခဲ့ကြပါတယ်။ Oregon ပြည်နယ် Portland မြို့မှာတော့ဆန္ဒပြပွဲတွေကိုအထူးကြုံအဖြစ်ကြီးညာပြီးရဲတပ်ဖွဲ့ကဖမ်းဆီးမှုရှိခဲ့သလိုပြည်နယ်အုပ်ချုပ်ရေးမှူး Kate Brown ကလည်းနိုင်ငံတော်ရန်တပ်ဖွဲ့ကိုခေါ်ယူလိုက်ပါတယ်။သမားထောင်ကိုထောက်ခံတဲ့သူတွေကလည်း Detroit နဲ့ Michigan မြို့တွေကမဲရည်တွက်တဲ့နေရာတွေကိုသွားပြီးတော့မဲရည်တပ်တားတွေကိုရပ်တန့်ဖို့တောင်းဆိုခဲ့ပါတယ်။အဲဒီနောက် Arizona ပြည်နယ် Phoenix မြို့မှာလည်းသမားထောင်ကိုထောက်ခံသူတွေကမဲရည်တွက်တဲ့နေရာအပြင်ဘက်မှာသွားရောက်စုဝေးပြီးတော့ဆန္ဒပြခဲ့ကြပါတယ်ခင်ဗျာ။ American သမားရွေးကောက်ပွဲမှာဘယ်သူနိုင်လဲဆိုတာဟိုတူးနေ့အထိအဖြေမထွက်သေးချိန်မှာပဲ Twitter နဲ့ Facebook ကုမ္ပဏီတွေကလည်းရွေးကောက်ပွဲနဲ့ပတ်သက်ပြီးအထင်မြင်လွဲမှားတာတွေလှည့်စားတာတွေဖြစ်စေနိုင်တဲ့ထင်ရှားတဲ့ Republican နဲ့ Democrat တွေရဲ့ပြောဆိုချက်တွေပေါ်မှာသတိပေးတဲ့လှုပ်ဆောင်ချက်အစ်စ်တွေကိုစတင်လိုက်ပါတယ်။ Twitter ကုမ္ပဏီကဗုဒ္ဓဦးနေ့နေ့လယ်ပိုင်းကစပြီးတော့ရေကောက်ပွဲနဲ့လုံခြုံရေးသတင်းအချက်အလက်နဲ့ဆိုင်တဲ့သမ္မတ Trump ရဲ့ post လေးခုမှာသတိပေးချက်တွေတွဲပြီးတော့ကန့်သတ်လိုက်ပါတယ်။အဲဒီ post တွေကတစ်ခုမှာတော့သမ္မတ Trump ကရေကောက်ပွဲတောင်းဝန်ရှိသူတွေဟာမဲရည်တွက်မှုနဲ့ပတ်သက်ပြီးမမမကန်လုပ်တယ်ဆိုပြီးတော့ဆွဆွဲထားတာပါ။ရွေးကောက်ပွဲတောင်းဝန်ရှိသူတွေဟာ Pennsylvania ပြည်နယ်မှာအတားရထားတဲ့မဲငါးသိန်းပျောက်သွားအောင်လုပ်နေကြပြီး Michigan နဲ့တခြားနေရာတွေမှာလည်းလုပ်နေကြတယ်လို့ Donald Trump က Twitter ကနေရေးပါတယ်။ Twitter ကတော့ Donald Trump ရဲ့အဲ့ဒီလိုရေးတာကို ဒီမှာဖော်ပြထားတာတွေတချို့ဒါမှမဟုတ်အားလုံးဟာအငင်းပွားကြရဖြစ်နေပြီးရွေးကောက်ပွဲဒါမှမဟုတ်နိုင်ငံသားတွေရဲ့တခြားလုပ်ငန်းစဉ်တွေနဲ့ပတ်သက်ပြီးအထင်မြင်လွဲအောင်လှည့်စားဖော်ပြတာဖြစ်နိုင်တယ်ဆိုပြီးတော့သတိပေးထားပါတယ်။ Facebook ကုမ္ပဏီကလည်းမဲတွေကိုရေတွက်နေတဲ့ဖြစ်ကြောင်းနဲ့ဘယ်သူနိုင်တယ်ဆိုတာကိုမကြေညာသေးကြောင်းသူတို့ရဲ့ Facebook နဲ့ Instagram စာမျက်နှာတွေမှာအတည်ပြုထားပါတယ်။အဲ့လိုအတည်ပြုချက်တွေကိုနှစ်ဖက်စလုံးမှာဖော်ပြထားတာဖြစ်တယ်လို့လည်း Facebook ကပြောပါတယ်ခင်ဗျာ။
တဲ့ညားတဲ့မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိတိုင်းဒိုမီတာ31 kHz 9833ညတိုင်းဒိုမီတာ32 kHz 9383ညတိုင်းဒိုမီတာ51 kHz 9885တို့ဖြင့်စနေတနင်္ဂနွေမှာဖိုင်းလိုက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ကျန်တော်ဝင်းမင်ပါကျတာရင်းညပိုင်းဗီယိုအမေရိကန်တန်ရဲ့ထိတ်တန့်ရသတင်းတွေကိုဆက်ပြောပြနေပါတယ်။ကမ္ဘာကိုဗစ်ထိတ်ဆုံးအမေရိကန်နိုင်ငံမှာပထမဆုံးစံချိန်တင်ပိုးတွေ့သူတွေဗုဒ္ဓဟူးနေ့တနေ့ထဲမှာတသိန်းကျော်ခဲ့တယ်လို့ Atlantic Magazine ရဲ့ကိုဗစ်စောင့်ကြည့်ရေးအစီအစဉ်အဖွဲ့ကဆိုလိုက်ပါတယ်။အမေရိကန်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေပြန်တက်လာနေတာကိုအထူးသဖြင့်နိုင်ငံအနောက်လယ်ပိုင်းနောက်နိုင်ငံအလယ်ပိုင်းနဲ့အနောက်ပိုင်းဒေသတွေကြဲကြဲပြန့်မြန့်ပါတဲ့Great Plains ကကြီးမားတဲ့လွင်ပြင်ဒေသတွေတစ်ချောင်းမှာတွေ့ကြုံနေရပါတယ်။ဒါအပြင်အမေရိကန်နိုင်ငံတလွာဆေးရုံတင်ထားရသူပေါင်းကလည်းနှစ်ရက်ဆက်တိုက်ဖြစ်မနေ့ဗိုလ်တူးနေ့မှာ 9,000 ကျော်ရှိနေကြောင်းဒီကိုဗစ်စောင့်ကြည့်အစီအစဉ်ကမှတ်တမ်းတင်ထားပါတယ်။ဒီကမ္ဘာကယောဂကြီးဥရောပတလွာမှာလည်းဒုတိယလိုင်းအဖြစ်ပြန်ဖြစ်လာနေချိန်မှာအရင်အသေးအံဖြစ်ခဲ့တဲ့အီတလီမှာဝန်ကြီးချုပ်ဂတ်စရီကွန်တေကကိုဗစ်ကောင်းကျန်မထောင်အောင်ထိန်းနိုင်ရေးကတ္တမှုအမျိုးမျိုးပါတဲ့အဆင့်30စနစ်တစ်ကိုချိန်ညားလိုက်ပါတယ်။ဒီစနစ်အရအီတလီကဒေတာပေါင်း20ကို3ပိုင်းခွဲကကတ္တမှုအရအများဆုံးဖြစ်အနည်းရောနောက်အလယ်လက်လိမ္မော်ရောင်နဲ့အနည်းဆုံးဖြစ်အဝါရောင်စုံတွေကိုခွဲခြားသတ်မှတ်လိုက်ပါတယ်။အနည်းရောသတ်မှတ်ထားတဲ့ဒေတာတွေမှာနိုင်ငံမြောက်ပိုင်းဒေတာတွေဖြစ်တဲ့လွန်ပါတီနောက်ပိုင်းမော့နဲ့ဗီလာတီအီယောစတာအပြင်တောင်ပိုင်းကကလာဘရီယာဒေတာတို့ပါဝင်ကဒီကလူတွေအနေနဲ့အလုံးနဲ့ကျန်းမာရေးကလွဲလို့အိမ်ပြင်ထွက်ခွင့်မရှိပါဘူးခင်ဗျာ။အာရှကိုဗစ်ထိတ်ဆုံးအိန္ဒိယမှာလည်းကိုဗစ်ပိုးတွေ့သူတွေ9000ကျော်အဆင့်ကိုဒီနေ့ပြန်ကျက်လာကမြို့တော်နယူးဒီလီမှာကူးစက်သူတွေ9000လေးပါးနဲ့ကူးစက်မှုပြန်များလာနေပါတယ်။အိန္ဒိယကျန်းမာရေးဝန်ကြီးဌာနထုတ်ပြန်ချက်အရပြီးခဲ့တဲ့24နှစ်အတွင်းနောက်ထပ်လူပေါင်း900ကျော်သေဆုံးခဲ့ရပြီးသေဆုံးသူပေါင်းစုစုပေါင်း 132,500 လေးပါးရောက်သွားကပိုးတွေ့သူပေါင်းကလည်း 8.3 သန်းဖြစ်ကမ္ဘာမှာဒုတိယအများဆုံးဆက်ဖြစ်နေပါတယ်။မြို့တော်နယူးဒီလီမှာလွန်ခဲ့တဲ့24နှစ်အတွင်းပိုးတွေ့သူစစ် 6,842 ဦးရှိကလက်ရှိစုစုပေါင်းပိုးရှိနေတဲ့သူ 38,000 ရှိနေတာမို့စိုးရိမ်မှုတွေဖြစ်နေချိန်မှာကျန်းမာရေးဝန်ကြီးဌာနကလည်းပွဲတော်ရဲ့အတွင်းဈေးဝယ်သူတွေစီကားခဲ့တာကြောင့်လို့အခုလိုတက်လာတာကိုရှင်းပြပါတယ်။ဒါကြောင့်ကျန်းမာရေးဝန်ကြီးဌာနကပဲဒီပွဲတော်အတွင်းဈေးဝယ်သူတွေခုလိုဆက်စီကားနေရင်နောက်ထပ်ပိုဆိုးလာနိုင်တယ်လို့သတိပေးထားချိန်မှာကျန်းမာရေးကြံ့ကျင်သူတွေကလည်းအပူချိန်ကျကအေးလိုက်ဝင်လာတော့မှနဲ့လေတုညဉ့်မှုပိုဆိုးလာနိုင်တာတွေတိုက်ဆိုင်နေတာမို့ကူးစက်မှုတွေထပ်ဆိုးလာမှာကိုစိုးရိမ်နေကြပါတယ်။အခုလိုချိန်မှာကမ္ဘောဒီးယားနိုင်ငံမှာတော့ဝန်ကြီးချုပ်ဟွန်ဆန်နဲ့ဝန်ကြီးလေးပါးနဲ့တွေ့ခဲ့တဲ့ဟန်ဂေရီနိုင်ငံသားရေးဝန်ကြီးမှာအဲ့ဒီနေ့နောက်ပိုင်းမှာပဲကိုဗစ်ပိုးတွေ့ခဲ့လို့အခုတော့ဒီနေ့သူတို့အားလုံးကွာရန်တင်းအသွာလာကန့်သတ်နေထိုင်လိုက်ရပါတယ်။ဒါပေမဲ့ဝန်ကြီးချုပ်ဟွန်ဆန်ကတော့စစ်စစ်ပြီးပိုးမတွေ့ဘူးကျန်းမာရေးဝန်ကြီးဌာနလမ်းညွှန်ချက်တွေလိုက်လာပြီး14ရက်ကွာရန်တင်းဝင်ကမိသားစုနဲ့ပါခွဲနေပြီးအပြင်ပွဲတွေမတက်နိုင်တော့ဘူးလို့သူ့ Facebook မှာတင်ထားပါဗျ။တီရီလင်ကာမှာတော့ကိုဗစ်အဆူလေးတွေအထယ်ကျုပ်ဆက်ယုံတွေကတစ်ဆင့်ဒုတိယလိုင်းဖြစ်ပြန့်နှံ့လာနေပေမဲ့နေသားနဲ့လုပ်ငန်းငယ်တွေဒုက္ခရောက်လာတာကြောင့်လက်ရှိကတ်သတ်မှုတွေကိုဖြေလျှော့ရမယ်လူတွေကိုတာဝန်ကိုယူကြပါလို့ကိုဗစ်ဥဆောင်အဖွဲ့ကဆိုလိုက်ပါတယ်ခင်ဗျာ။ဘရာဇီးနိုင်ငံမှာတော့သမ္မတဂျေရာဘော်ဆိုနာရိုရဲ့သားဖလေဗီယိုကိုသူလွတ်တော်မှဖြစ်စဉ်လက်စားခဲ့မှုနဲ့တရားရုံးကအမှုဖွင့်လိုက်ပါပြီ။ရီယိုဒီဂျနဲရိုပြည်နယ်ဆိုရရှိနေတဲ့ကဖလေဗီယိုဘော်ဆိုနာရိုအနေနဲ့ရန်ပုံငွေအလွဲသုံးစားလုပ်မှုငွေချေးခွာခြားမှုရာဇဝတ်ကိန်းတွေတည်ထောင်မှုတွေ2000ကနေ2018ခုနှစ်အတွင်းလုပ်ခဲ့တာတွေအတွက်တရားစွဲလိုက်တာပါ။ဒီကာလအတွင်းရီယိုဒီဂျနဲရိုပြည်နယ်လွတ်တော်မှဖြစ်သူ့အနေနဲ့လက်အောက်ကဝန်တန်းတွေလက်စာတွေကငွေတွေကိုထွက်ယူသုံးစွဲခဲ့တယ်လို့ဆက်ဆွဲထားပါတယ်။ ဒီမှုမှာဖလေဗီယိုနဲ့နောက်ထပ်16ရက်ကိုတရားစွဲထားရမှာသူ့အရင်ကာမောင်းသူဒက်ဗစ်ရှီယိုကွီရော့စ်လည်းပါဝင်ပါတယ်ဒီမှုစုံစမ်းစစ်ဆေးသူတွေအနေနဲ့2018ခုနှစ်တုန်းကစင်းစစ်မှတ်တမ်းမှာပုံမှန်မဟုတ်တဲ့သိန်းနဲ့ချီတဲ့ဒေါ်လာငွေတွေအလွှဲအပြောင်းလုပ်တာကိုသွားပြုတ်ခဲ့ပြီးဒီကိစ္စကိုစတင်စုံစမ်းခဲ့တာပါဖလေဗီယိုဘက်ကတော့အခုလိုမှားရတဲ့ခုမှမလုပ်ခဲ့ဘူးလို့သူ့ရဲ့ internet instagram မှာရေးသားထားပါတယ်ခင်အမေရိကန်သမ္မတရွေးကောက်ပွဲမေယာလက်တွေကိုကြီးနေများစွာမှာဆက်ရည်နေရတော့မှာကမ္ဘာ့စော့ဈေးကွက်ကတော့ပိုတက်လာနေစေဖြစ်ပါတယ်အမေရိကန်နိုင်ငံမှာ Dow Jones ပြည်မြအညွန်ကိန်းနဲ့ S&P 500အညွန်ကိန်းတွေအပါအဝင်အဓိကအညွန်ကိန်းတွေအရမနေ့နေ့လယ်ပိုင်းမှာ200ခန့်လုံးနီးပါးမြင့်တက်လာခဲ့ပါတယ်ဥရောပဈေးကွက်ဘက်မှာလည်းဒီချိန်ရဲ့ FTSE 100အညွန်ကိန်းက1.69ရာခိုင်နှုန်းအတက်နဲ့ဈေးပိတ်သွားခဲ့ကဂျာမနီရဲ့ DAX အညွန်ကိန်းကလည်း1.95ရာခိုင်နှုန်းအတက်နဲ့ဈေးပိတ်ပြီးပြင်သစ်ရဲ့ CAC JS 40ဈေးကွက်မှာလည်း2.44ရာခိုင်နှုန်းအတက်နဲ့အခိုင်အမာဈေးပိတ်သွားခဲ့ပါတယ်။အာရှဈေးကွက်တွေဘက်မှာလည်းအမေရိကန်သမ္မတရွေးကောက်ပွဲမတည်မငြိမ်ဖြစ်နေပေမဲ့ဒီ Stock Share ဈေးကွက်တွေခိုင်ခိုင်မာမာဆက်တက်နေပါတယ်။ဂျပန်ညွန်ကိန်း Nikkei က1.8ရာခိုင်နှုန်းတက်လာပြီးရှန်ဟိုင်းညွန်ကိန်းကတော့3.1ရာခိုင်နှုန်းတက်ကကျောင်းကိုရီးယားရဲ့ကော့စပီညွှန်းကိန်းကလည်း3.6ရာခိုင်နှုန်းမြင့်လာပြီးထိုင်ဝမ်ညွှန်းကိန်းက1ရာခိုင်နှုန်းတက်လာပါတယ်။ဒါပေမဲ့အမေရိကန်ဈေးကွက်တွေကတော့အပြိုင်ဆိုင်ကျဉ်းထန်ပြီးရလဒ်မထွက်နိုင်သေးတဲ့ရွေးကောက်ပွဲနိုင်ငံရေးမတည်မငြိမ်မှုတွေကြောင့်ဒီကုန်သွယ်မှုအပတ်ထဲမှာပဲထိခိုက်မှုရှိလာနိုင်ပါတယ်ခင်ဗျာ
။
ကျသာရင်းညသတင်းတွေကိုကိုရနိုင်နဲ့ကျွန်တော်ဝင်းမင်းကြောပြခဲ့တာပါအခုချိန်ကစပြီး VO ရဲ့စိတ်ဝင်စားစရာသတင်းပေးပို့ခြင်းနဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ကြတော့မှာပါခင်ဗျာ
နိုဝင်ဘာလ3ရက်နေ့ကကျင်းပခဲ့တဲ့အမေရိကန်ရွေးကောက်ပွဲရလဒ်တွေရေတွက်တာကိုစောင့်စားနေချိန်မှာမဲပေးခဲ့ကြတဲ့အမေရိကန်ပြည်သူတွေရဲ့အမြင်သဘောထားကိုကျွန်တော်ငြိမ်းချမ်းကစူးစီးတင်ပြလိုက်ပါတယ်အမေရိကန်သမ္မတရွေးကောက်ပွဲရလဒ်တွေဟာမဲယုံပိတ်ပြီးတာနဲ့ညာရင်းချင်းတိရလေရှိပေမဲ့လည်း2020ခုနှစ်မှာတော့ကယောဂါကြောင့်ဂျိုတင်မဲပေးသူတွေစားရိုက်ကမဲပေးသူတွေများပြားခဲ့ပြီးရလတ်ဟာလည်းကြန့်ကြာခဲ့ပါတယ်။ရွေးကောက်ပွဲတွေဟာပြည်내အလိုက်တာဝန်ရှိသူတွေကဦးစီးလှုပ်ဆောင်တာကြောင့်တပြည်내စည်းကမ်းတစ်မျိုးစီဖြစ်ပါတယ်လို့ဗာဂျီးနီးယားပြည်내ကရွေးကောက်ပွဲတာဝန်ရှိသူ Gary Scott ကပြောပါတယ
်။ I have some partial results.
ကျွန်တော်တို့ဒီနေ့မှာတော့ရလတ်တစ်စိတ်တစ်ပိုင်းရှိနိုင်ပါတယ်။နောက်ဆုံးရလတ်ကတော့ရမှာမဟုတ်သေးပါဘူး။ဘာလို့လဲဆိုတော့လူတွေအနေနဲ့တောက်ကြနေသည့်သူတို့ရဲ့မဲတွေကျွန်တော်တို့စီကိုပို့နိုင်ပါသေးတယ်လို့ပြောသွားတာပါအမေရိကန်တန်း$100ဟာရွေးကောက်ပွဲမတိုင်ခင်ဂျိုတင်မဲနဲ့စာလိုက်ကမဲရီပေးခဲ့ကြပါတယ်ဆန္ဒပြမှုတွေဖြစ်ပွားဖို့တာဆူနေချိန်ကယောဂါကာလာကြီးအတွင်းမှာလူတန်းပေါင်းများစွာကလည်းရွေးကောက်ပွဲနေ့မှာမဲပေးခဲ့ကြပါတယ်ရွေးကောက်ပွဲနေ့မှာမဲပေးခဲ့တဲ့အာတာကိုဟန်က
I'm very optimistic that things will go smoothly.
America မှာခိုင်မာအားကောင်းပြီးတရားပြင်ဆင်ထားတဲ့ Democracy အဖွဲ့အစည်းတွေရှိနေတာကြောင့်အယားယာအေးဆေးဖြစ်မယ်လို့အကောင်းမြင်တဲ့အကြောင်းပြောသွားတာပါ။လူအများစုဝေးနိုင်တဲ့နေရာတွေဖျားเจ้าနေနဲ့အခုဒီ Los Angeles မြို့မှာရှိတဲ့ဘလီမှာပါလူတွေမဲပေးခဲ့ကြပါတယ်
It's important that we exercise our right to vote because
ကျမတို့အခွင့်အရေးဖြစ်တဲ့မဲပေးခွင့်ကိုသုံးရပါမယ်။ဘာလို့လဲဆိုတော့ဖြစ်ပျက်နေတာတွေအတွက်ကျမတို့အတန်ကိုခေါ်ပြတာဖြစ်သလိုဖြစ်နေတာတွေကိုမကြိုက်ဘူးဆိုရင်မဲပေးပြီးပြောင်းလဲဖို့အခွင့်အလမ်းဖြစ်တာကြောင့်လို့ပြောသွားတာပါ။အခုရွေးကောက်ပွဲဟာအရေးကြီးတဲ့ရွေးကောက်ပွဲဖြစ်ပြီးတော့ကယ်လီဖိုးနီးယားကမဲဆန္ဒရှင်တဦးဖြစ်တဲ့ကေဗင်ကတော့တိုင်းပြည်ကသွားနေတဲ့လမ်းကြောင်းမှန်တယ်လို့ပြောပါတယ်။
I'm here to vote to make America great again.
American ကိုကြီးမြတ်တဲ့တိုင်းပြည်ပြန်ဖြစ်အောင်မဲလာပေးတာပါ။ကျွန်တော်တို့တိုင်းပြည်ကိုဥဆောင်မဲ့သူကိုလာရွေးတာဖြစ်ပြီးတိုင်းပြည်ကိုတတ်နိုင်သလောက်လှုပ်ပေးတာပါလို့ပြောသွားတာပါ။ဒါပေမဲ့လည်းရွေးကောက်ပွဲရလဒ်ကတိတ်မကွာဘူးဆိုရင်ကိုယ်စားလှယ်လောင်းတွေနဲ့မဲဆန္ဒရှင်တွေကလက်မခံမှာစိုးရိမ်နေတဲ့ Megan Thomas တို့လိုမဲဆန္ဒရှင်တွေလည်းရှိပါသေးတယ
်။
ဘလို့ရလဒ်ပဲထွက်လာထွက်လာတိုင်းပြည်အနေနဲ့လက်ခံပြီးစည်းလုံးဖို့လိုပါတယ်။နိုင်နိုင်ရှုံရှုံရလက်ကိုလက်ခံဖို့လိုမယ်လို့ထင်တဲ့အကြောင်းပြောသွားတာပါ။ဒါကြောင့်မဲအားလုံးကိုရေတွက်ဖို့အရေးကြီးကြောင်းဘက်ဂျွန်ဆင်ကပြောပါတယ
်။ I just pray that they let every vote be counted.
သူတို့မဲအားလုံးကိုပြီးအောင်ရေခွင့်ပေးမယ်လို့ကျွန်မဆုတောင်းပါတယ်။ကျွန်မတို့ယူမိုက်ဆရာမလိုပါဘူး။ရေတွက်ပါ။ပြီးရင်စကားပြောကြတာပေါ့။ကျွန်မမိသားစုတွေထဲမှာလည်းအမြင်မတူတဲ့သူတွေရှိပါတယ်။သူတို့ကိုချစ်ရတာပါပဲလို့ပြောသွားတာပါ။အဲ့ဒါကြောင့်မဲရေတွက်တာတွေချောမောပါမလား။ရလက်ကိုရောပါတီနှစ်ဖက်လုံးကလက်ခံပါမလားဆိုတာ အမေရိကန်အပါအဝင်တကဘာလုံးကစောင့်ကြည့်နေကြပါတယ်ခင်ဗျာ
VOA American တိုင်းရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်American ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ Radio အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ဂျိုဒုဆလောင်းတို့အပြင်VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
ဒီမနက်ကမှကိုဗစ်ကရောဂါနဲ့ကြုံနေရချိန်မှာပဲမချခင်မှာရေကောက်ပွဲကြီးရှင်းပါတော့မှာဖြစ်လို့ရောဂါကူးစက်မဲ့အန္တရာယ်ကိုအထူးသတိထားဖို့ကျန်းမာရေးပညာရှင်တွေတိုက်တွန်းနေတဲ့အကြောင်းပြောပြရပါမယ်ကျွန်မကတော့စုစုပါနေ့စဉ်ကူးစက်မှုတထောင်ဝန်းကျင်နဲ့သိဆုံးသူတွေရှိနေစေဖြစ်သလိုယောဂဘူးရှိရှိစစ်ဆေးသူအားလုံးရဲ့တစ်ဆယ်ရာခိုင်နှုန်းလောက်မှာကူးစက်မှုတွေတွေ့ရှိနေရတာကြောင့်ကာယယောဂအန္တရာယ်ကိုသတိထားဖို့ကျန်းမာရေးပညာရှင်တွေသတိပေးနေပါတယ်။အထူးသဖြင့်လူစုလူဝေးရှောင်ရမယ့်အချိန်မှာရွေးကောက်ပွဲကျင်းပမှုလည်းရှိနေတာကြောင့်နောက်ထပ်ကူးစက်မှုတွေတိုးလာမှာကိုသတိထားဖို့လိုရလို့လည်းရန်ကုန်မှာရှိတဲ့ဖြားနာကူအခမဲ့ဆေးကန်းတွေရဲ့တာဝန်ခံဒေါက်တာကျော်မင်းထွန်းကဗီဒီယိုကိုပြောပါတယ်
။အခုနေထားတော့ပြန်တုံ့တက်မှာဆိုရင်ဒီကာလကနည်းနည်းအရေးကြီးတယ်။အတူတူပါအဲကတော့ကလည်းအတင်းနေသွားလာနေပြီရွေးကောက်ပွဲလည်းနေပြီမဲပေးပဲခစားတယ်ပြားပါရှိတယ်ပြီးတော့အထူးအင်ဗျူပါအဲခုနပို့တွဲရဲ့နှောင်းကတက်လည်းမတက်ဘူးကြားလည်းကြော်လည်းမကြော်ဘူးဈာထဲမှာဆန်းနေတယ်ဆန်းနေတော့ဒါနဲ့သတိထားမယ်ဈာထဲမှာတော့တက်လည်းတက်နိုင်တယ်ကြားလည်းကြားနိုင်တယ်လူတွေတခြားပြည်သူလူတွေကတော့တခြားကြီးဆိုင်နေဆိုင်သွားမယ်ဆိုရင်အဲကျွန်တော်ကလည်းတန်းနေတယ်အမှတ်အောက်ကိုရောက်သွားမယ်အဲမဟုတ်ဘူးဆိုရင်တခြားကြီးမဆိုင်ဘူးအဲတခြားမသိမြင်ဘူးပေါ့အစည်းကမလိုက်တော့ဘူးဆိုရင်ခုနကျွန်တော်ဖဲထားတဲ့ဒီဟိုဘက်ကတန်းနေတဲ့အမှတ်ရအပေါ်ရောက်သွားမယ်
ကေယောကကြောင့်ရန်ကုန်တိုင်းအတွင်းအိမ်ပြန်ထွက်ရအမိန့်ထုတ်ထားပေမဲ့ကုန်ထုတ်လုပ်ငန်းတွေကိုတော့ပြန်လုပ်ကိုင်ခွင့်ပေးထားတာကြောင့်သွားလာလှုပ်ရှားမှုတွေလည်းရှိနေပါတယ်။ပြီးခဲ့တဲ့လတည်းမှာပဲစေရုံအလုပ်ရုံတွေပြန်လည်ဖွင့်လှစ်ရမှာယောဂကူးစက်မှုသတင်းတွေလည်းထွက်ပေါ်ခဲ့ပါတယ်။ဒီအတွက်လည်းကျန်းမာရေးစီးနင်းတွေကိုဆက်ပြီးလိုက်နာဖို့လိုအပ်နေတယ်လို့ဒေါက်တာကျော်မင်းထွန်းကပြောပါတယ်
။ခုချိန်မှာတော်တော်များများလည်းလူစုလူဝေးပေါ့တော့လို့ပေါ့နော်ကျွန်တော်ပြောတွေ့တာကြားတယ်။ဒါပါတော့တွေ့တာဆိုဒီမှာရုံးတွေအလုပ်ရုံတွေစေရုံတွေလည်းပတ်နေပုံမှန်တိုင်းပြီးတော့ဒီဘန်ကားတွေအကုန်လုံးတော်တော်များများထွက်လာပြီတော်တော်များသုံးလာကြပြီပေါ့နော်သုံးလာကြတော့အတက်လိုက်တော့ဖြစ်နိုင်ရောဒီကုန်ကောက်ပေါ်ကိုရန်ရင်ထိတာပြီအဲမက်ချုပ်ပြီးတော့ဒီနေတာတော့ဘာလို့အခုချိန်ကြီးတွေ့နေတော့မယ်ဒါပေမဲ့အဲ့ဒါတော့အတက်နိုင်ဆုံးဘီဂျိုးလို့လည်းဖြစ်နိုင်တော့ဟိုမလုပ်ဖို့အတင်ပြုရပါလေပေါ့နော်ဟိုနောက်တစ်ခါတော့အဲဒီမိကုန်ကောက်ပေါ်မှာခြားဒီလူတွေမကူးမှာကုသတဲ့အပိုင်းမှာဆိုရင်စောစီးတာကုသမှုခံယူအရေးကြီးကြီးတယ်ဒီဆက်ရပြီးတော့ PD ညိုနယ်ကိုလာရောက်ပြသကုသပါအများကြီးကတော့ group ဆိုရဲ emergency အနေနဲ့ CEO ရှင်တွေပါကုသပါအိမ်မှာနေပြီးတော့ချိန်ပြီးတော့တိုင်းရင်းစေးဟိုဒီဆက်စေးသူတို့ပြေမတော့ပဲနဲ့အဲဒီစေယုံဒီဆက်ရစေကံကိုတွားရပြတာကုသဖို့အဲဒါကုသဖို့ပါလေနော်ဟုတ်ကဲ့
ကိုဗစ်ရောဂါကာကွယ်ဆေးပေါ်လာပြီးလူများစုမရနိုင်သေးခင်အချိန်အထိကာယယောဂကူးစက်မှုတွေကြုံရနိုင်တဲ့အန္တရာယ်ရှိနေစေဖြစ်ကြောင်းလည်းကျန်းမာရေးနဲ့အားကစားဝန်ကြီးဒေါက်တာမြင့်ထွေးကသတိပေးထားပါတယ်ကျမရင်းနဲ့အောက်စားဝင်ကြီးဌာနရဲ့ဒီကနေ့မွန်လပိုင်းထုတ်ပြန်ပြီးချိန်အထိဆိုပြည်တွင်းမှာတည်ပြုလူနာပေါင်း 96,940 ဦးရှိနေပြီးသေဆုံးသူကတော့ 1,330 ဦးရှိနေပါတယ်ရှင်။ကျမကတော့စုစုပါရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ
်။ COVID-19 ကူးစက်မှုများပြီးတော့လူတွေနဲ့တေချာခွာနေလို့မရတဲ့နေရာတွေမှာနှာခေါင်းဆီးတက်တာကဗိုလ်ကူးစက်မှုရောကြရေးအတွက်အသုံးဝင်ပါတယ်။ခလေးတွေနှာခေါင်းဆီးတက်တယ်လားကြည့်ရအောင်ပါအသက်9နှစ်အောင်ကလေးဆိုရင်နှာခေါင်းဆီးတက်ဖို့မလိုပါဘူး။သူတို့တေချာလဲတက်ထားတယ်မှမဟုတ်လို့ပါ။ဒါပေမဲ့အချိန်လေးအချိန်ခါလိုက်ပြီးတော့ဥမာကလေးကနေမကောင်းဖြစ်နေတယ်ဆိုရင်တော့အဲ့ဒီကလေးနှာခေါင်းဆီးတက်ထားဖို့လိုနိုင်ပါသေး။အသက်6နှစ်နဲ့17နှစ်ကြာကလေးတွေနှာခေါင်းဆီးတက်ရပါမယ်။သူတို့ပမှန်ကန်ကန်တက်ထားတဲ့အောင်လို့လူကြီးကတေချာကြပေးရပါမယ်။အသက်17နှစ်နဲ့အထက်ကလေးတွေကတော့တခြားလူတွေနဲ့သုံးပြီးခွာပြီးတော့နေလို့မရတဲ့နေရာတွေမှာဆိုလူကြီးတွေတိုင်းနှာခေါင်းဆီးတက်ရပါမယ်။အောင်းနောက်ဖွံ့ဖြိုးမှုနောက်ကြောင့်ကိုလက်မတန်ဆွမ်းတဲ့ကလေးတွေနှာခေါင်းဆီးမဖြစ်မနေတက်မခိုင်းတင်မဲ့တဦးချင်းရဲ့အခြေအနေကိုကြည့်ပြီးတော့ဆုံးဖြတ်ရပါမယ်။ Cystic Fibrosis အဆုတ်ရောင်ယောဂါ၊ကင်ဆာယောဂါ၊ဒီလိုယောဂါအခန့်ရှိတဲ့ကလေးတွေကတော့ဆေးရုံတုံးနှာခေါင်းဆီးတက်ဖို့လိုပါတယ်။ကျန်းမာရေးကောင်းတဲ့ကလေးတွေလည်းသူများတွေနဲ့သုံးပေအကွာချားမနေနိုင်ရင်ပိတ်နှာခေါင်းဆီးတက်တင်တာပါ။ကလေးတွေဟာနှာခေါင်းဆီးမတက်ခင်လက်ကိုပိုးတက်စီးနေတဲ့ဆိုရင်စက္ကန့်20ရေနဲ့ဆက်ပြနေဆိုရင်စက္ကန့်40အနည်းဆုံးဆေးရပါမယ်။ နှကောင်းစီကနှကောင်းပါးစပ်နဲ့မေးစီတို့ကိုတိတ်ချဖုံးနေအရွယ်ဆောင်နဲ့ဖြစ်ဖို့လိုပါတယ်တက်ထားတဲ့နှကောင်းစီကိုတို့မနေရသလိုမေးစီအောင်မှမထားရပါးစပ်နဲ့မကပ်ရသူများကိုလည်းပေးမသုံးရပါဘူးနှကောင်းစီချပင်းရင်လည်းအိတ်တို့ဘူးလို့လည်းထည့်သိမ်းသင့်ပြီးတော့လက်လဲဆေးရပါမယ်ကျွန်တော်တွေကိုရဲ့အချက်လေးတွေကိုလိုက်နာကလေးတွေကိုလည်းစနစ်တကျပြပေးုံနဲ့အန်နီရဲ့ကင်းပြီးတော့ကလေးတွေလည်းတငယ်ချင်းတွေနဲ့ပျော်ရွှင်နိုင်ပါမယ်ရှင
်မြန်မာနိုင်ငံမှာဒါမဲ့ရွေးကောက်ပွဲအတွက်ကြိုတင်ပေးတဲ့လုပ်ငန်းစဉ်မှာအားနည်းချက်တွေရှိနေတယ်လို့ဝေဖန်တယ်ထွက်ပေါ်နေချိန်မှာပဲတက်ကြီးပိုင်းကြိုတင်ပေးပြီးရာခိုင်နှုန်းထက်ဝက်ကျော်ကောက်ခံပြီးစီးသွားပြီလို့ရွေးကောက်ပွဲကော်မရှင်ကပြောဆိုလိုက်တဲ့အကြောင်းတင်ပြပေးချင်ပါတယ်ကျွန်မမိခါပါကဲယောဂါကာလကျင်းပမဲ့ရွေးကောက်ပွဲမှာအကြောင်းမျိုးမျိုးကြောင့်ရွေးကောက်ပွဲနေ့မှာမဲမပေးနိုင်သူတွေအတွက်ကြိုတင်မဲတွေပြီးခဲ့တဲ့သတင်းပတ်ကစပြီးကောက်ယူခဲ့တာပါဒီထဲမှာအသက်60နဲ့အထက်တက်ကြီးပိုင်းတွေရဲ့ကြိုတင်မဲ50ရာခိုင်နှုန်းကျော်ကောက်ခံပြီးစီးသွားပြီလို့ပြည်အောင်စုရွေးကောက်ပွဲကော်မရှင်ညွှန်ကြားမှုချုပ်ဦးခင်မောင်ဦးက VOA ကိုပြောပါတယ
်ကျွန်တော်ပြောရရင်60အထက်ကကျွန်တော်တို့ဟာလောက်ရှိတာပေါ့ဗျာ5တန်း4သိန်းကျော်ရှိတယ်အဲ့ဒီမှာကျွန်တော်တို့ပြီးစီးသွားတာဟွာလို့ရှိပြီ3တန်းနီးပါး2တန်း9တန်း9သိန်းကျော်ပြီးသွားပြီဟုတ်အဲဟုတ်တယ်53000ခန့်လုံးတော့ပြီးသွားပါပြီ
တက်ကြီးပိုင်းတွေစမ်းမရင်မကောင်းသူတွေရွေးကောက်ပွဲနေ့မှာမဲပေးဖို့အခက်ခဲရှိတဲ့နိုင်ငံဝန်ထမ်းတွေကက်ယောဂါကာလမဲဆန္ဒနေမြေပြင်ပရောက်နေသူတွေအပါအဝင်ကြိုတင်မဲပေးခွင့်ရှိသူတွေကိုတော့ပြီးခဲ့တဲ့တစ်ပတ်ကစပြီးမဲပေးခွင့်ပြုခဲ့တာပါဒီနှစ်မှာကြိုတင်မဲပေးတဲ့သူတွေပုံများနိုင်တယ်လို့ခံမှန်းထားချိန်မှာပဲကြိုတင်မဲ့ပေးတဲ့လုပ်ငန်းစဉ်မှာအားနည်းချက်တွေရှိနေတဲ့သတင်းတွေထွက်ပေါ်လာနေပါတယ်။မဲစာအိတ်တွေပေါက်ပြဲနေတာ၊မဲပေးရမှာတုံးတဲ့တစိမ့်တုံးတွေကိုအတုတွေနဲ့လဲလဲထားတဲ့ဆိုတဲ့သတင်းတွေကြောင့်တချို့နေရာတွေမှာအငင်းပွားစရာပြဿနာတွေလည်းကြုံနေရပါတယ်။ဒီသတင်းပတ်ထဲမှာပဲတက်မတော်နဲ့တက်မတော်ကာကွယ်ရေးဦးစီးချုပ်ကလည်းရွေးကောက်ပွဲလုပ်ငန်းစဉ်မှာအားနည်းချက်တွေချိုးယွင်းချက်တွေရှိတယ်ဆိုပြီးအစိုးရနဲ့ကော်မရှင်ကိုဝေဖန်ပြောဆိုထားပါတယ်။ပြည်အောင်ရွေးကောက်ပွဲကော်မရှင်ညွှန်ကြားမှုချုပ်ဦးခင်မောင်ဦးကတော့အားနည်းချက်တွေရှိတာကိုလက်ခံပေမဲ့စိုးရင်ရလောက်တဲ့အခြေအနေမှာမရှိဘူးလို့ပြောပါတယ်
။ဒါကတော့အနေအထားအရကိုဗစ်ကြောင့်ကျွန်တော်တို့ကဟိုလက်ဆန္ဒရှင်ရဲ့အခွင့်အရေးမဆုံးရှုံးအောင်ကျွန်တော်တို့ဆောင်ရွက်ရတာတွေလည်းရှိတာပေါ့လေ။အဲဒါကြောင့်မို့လို့ကျွန်တော်တို့ဒါတွေကိုလည်းသတ်မှတ်တဲ့ဘယ်လိုကိန်းတွေပါဘယ်လိုထိန်းသိမ်းမှအသေးစားညွှန်ကြားထားပြီးဒါဖြစ်တယ်။နောက်သက်ဆိုင်ရာအဖွဲ့အစည်းတွေဒါလုံခြုံရေးဆိုင်ရာအဖွဲ့အစည်းတွေကိုလည်းဒါတွေနဲ့ပတ်သက်လို့ကူညီပေးဖို့ကျွန်တော်တို့အားလုံးညှိနှိုင်းပေါင်းစပ်ဆောင်ရွက်တယ်ဖြစ်ဒါဖြစ်တဲ့အတွက်ဒါကတော့စိုးရိမ်မှုတော့ဖြစ်ပါလိမ့်မယ်တိုးတော်လည်းကျွန်တော်ပြဿနာမရှိဘူးလို့ယူဆပ
ါတယ်။တမတော်ကောက်ဝေးဦးစီးချုပ်ကတော့ရွေးကောက်ပွဲအတွက်ကြိုတင်ပြင်ဆင်ရမှာကော်မရှင်နဲ့အစိုးရရဲ့ဆောင်ရွက်ချက်တွေဟာအားနည်းချက်တွေရှိနေရဆိုပြီးတနင်္လာနေ့ကပဲသတင်းထုတ်ပြန်ခဲ့သလိုကောက်ဝေးဦးစီးချုပ်ကလည်းတတိပေးပြောဆိုခဲ့တာပါ။တမတော်ရဲ့ထုတ်ပြန်ချက်နဲ့ကောက်ဝေးဦးစီးချုပ်ပကြုံမှုကြီးမင်းအွန်လိုင်းရဲ့ကြားသေးခင်တွေ့ဆုံမေးမြန်းခန်းတစ်ခုမှာမှတ်ချက်ပေးခဲ့တာတွေအပေါ်မှာတော့ခွဲစည်းပုံနဲ့ကံ့ညီမှုမရှိဘူးဆိုပြီးနေပြည်တော်သတင်းစာရှင်းလင်းပွဲမှာမနေ့ကသမရာယုံညွှန်ကြားရေးမှူးချုပ်ဦးစော်ထေကတုံ့ပြန်ထားပါတယ်။ရွေးကောက်ပွဲစောင့်ကြည့်အကဲခတ်အဖွဲ့တစ်ခုဖြစ်တဲ့ Generation 3ရွေးကောက်ပွဲစောင့်ကြည့်အဖွဲ့ကမတ်ဆွေမာဦးကတော့ကြိုတင်မဲပေးရမှာပြဿနာတွေပေါ်နေရတာဟာပြင်ဆင်မှုတွေအားနည်းတဲ့ရလက်အဖြစ်သူကတော့ရှုံညင်သွားပါလေ
အဓိကတော့ဟိုဘသူမဆိုကတော့မဲပေးလို့ရှုပ်ဝက်စွာမဲပေးတာသူတို့က safety အဖြစ်ဆုံးပဲရုပ်ပိုင်းဆိုင်ရာရောစိတ်ပိုင်းဆိုင်ရာရောလေမဲဆန္ဒရှင်တွေကိုပြန်မေးတဲ့ခါကျတော့လေသူတို့ကနားလည်မှုနဲ့လုပ်ပေးရတာပဲရှိတယ်။အော်မဟုတ်နိုင်ငံရဲ့အနေထားကဒီလိုပါလားဆိုတဲ့စိတ်နဲ့သာလုပ်ပေးရတာပဲရှိရဲ့။ဒါပေမဲ့သူတို့စိတ်ပိုင်းဆိုင်ရာမလုံခြုံဘူး။ဒါပါဘာကြောင့်လဲဆိုတော့အနားမှာကတိုက်တဲ့သူတွေကပါတီရလည်းရှိတယ်ပါတီဆိုရင်လည်းထားပါလို့ကိုအားပေးတဲ့ပါတီရှိတယ်လို့ကိုမတိုက်တဲ့ပါတီတွေရှိတယ်လက်မခံတဲ့ပါတီတွေရှိတယ်အဲ့ဒီပါတီတွေကလည်းပဲပါနေရလေပါနေတဲ့ခါကျတော့သူတို့မှာစက်စီမလုံးဝမဖြစ်ဘူးပြီးွားတဲ့ခါကျတော့တချို့နယ်တွေမှာကကျတော့အရန်ကစိန်ခေါ်မှုတွေအများရမ်းများတာဘာလဲဆိုဥမာဒီပါတီကိုမဲပေးမယ်ဆိုရင်နောက်ပိုင်းကျရင်ဘာလုပ်မယ်ဆိုရင်ချိန်ချောက်မှုတွေကလည်းအရှိတိုင်းအဲ့ဒါကမမြင်နိုင်တဲ့အရာတွေအမတို့မှာအများကြီးရှိနိုင်တယ်ဒီသူတယောက်ရဲ့လုံခြုံမှုအပိုင်းဘသူကတာဝန်ယူသေးမှာလဲအဲ့ဒါကအမတို့ကစိုးရိမ်လာအဲ့လိုမျိုး issue တွေကလည်းအများကြီးအောက်ရှင်မှာတော့ဖြစ်တယ်ပေါ့နော်ခင်းတကျတဲ့ဟိုပြင်ဆင်မှုမရှိတာလို့ဖြစ်တယ်လို့တော့အမကမြင်တယ်
နိုဝင်ဘာ၈ရက်နေ့မှာကျင်းပမဲ့ရွေးကောက်ပွဲမှာတော့နိုင်ငံရေးပါတီပေါင်း90ကျော်နဲ့တတိပုဂ္ဂလလွှတ်တော်ကိုယ်စားလှယ်တွေဝင်ရောက်ရှင်ပြိုင်ကြမှာဖြစ်ပြီးမဲပေးခွင့်ရှိသူ38တန်းကျော်ရှိမယ်လို့လည်းရွေးကောက်ပွဲကော်မရှင်ကခန့်မှန်းထားပေမဲ့လွတ်လပ်မြောက်တဲ့အခြေအနေမရှိဘူးဆိုပြီးတိုင်းနယ်ပြည်နယ်၆ခုကမဲဆန္ဒနယ်မြေတွေကိုရွေးကောက်ပွဲမကျင်းပဖို့ကြေညာထားတဲ့အတွက်မဲဆန္ဒရှင်ခန့်မှန်းစီတန်းကျော်လောက်မဲပေးခွင့်ဆုံးရှုံးမဲ့အနေအထားမှာရှိနေပါတယ်ရှင်
ကျမမိခါပါရန်လုံကနေတရင်ပြပို့ထားတာဖြစ်ပါရှင် လာပါရှင်မြန်မာနိုင်ငံမှာနိုဝင်ဘာလရှင်းနေကျင်းပါမယ်ထွေထွေရွေးကောက်ပွဲနှိကက်လာပြီဖြစ်တယ်လို့ရွေးကောက်ပွဲအတွက်ပါတီတီတီကပြင်ဆင်မဲဆွဲပွဲတွေစတင်နေကြပါပြီနိုင်ငံရေးပါတီပေါင်း90ကျော်နဲ့တတိပုဂ္ဂလရှင်ပြိုင်သူတွေပါဝင်တဲ့ဒီရွေးကောက်ပွဲမှာဘယ်လိုအကြောင်းအရာတွေကအဓိကကြပါမလဲပြည်သူတွေအတွက်အရေးကြီးတဲ့ကဏ္ဍတွေဘာတွေရှိနေပါလဲပြီးတော့ဒီရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့မဲဆန္ဒရှင်ပြည်သူတွေအနေနဲ့ရောဘာတွေသိရှိထားတယ်မလဲဒီလိုအကြောင်းအရာတွေကိုရွေးကောက်ပွဲအထူးစီစဉ်ခြင်းနဲ့ပြည်ဝင်မြန်မာပိုင်းကအသက်ရှင်ဆွေးနွေးတင်ဆက်ပေးသွားပါမယ်ဒီစီစဉ်ကိုစနေနေ့ည9:00နာရီထုတ်လွှင့်တဲ့ VOD Maxin စီစဉ်မှာစောင့်မျှော်ကြည့်ရှုနိုင်ပါတယ်ပြည်ဝင်တန်ကြားနဲ့ DVD ရုပ်တံကထုတ်လွှင့်ပေးတဲ့အချိန် VOD Internet Website စာမျက်နှာ burmese.voanews.com နဲ့ VOD မြန်မာပိုင်း Facebook စာမျက်နှာတို့မှာလည်းထုတ်လွှင့်ပေးနေတဲ့အချိန်နဲ့တပြိုင်တည်းကြည့်ရှုနိုင်ပါတယ်ဗီဒီယိုကနေလည်းအသက်ရှင်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင
်မြန်မာနိုင်ငံမှာကိုဗစ်ကရောဂါကူးစက်မှုတွေကြောင့်ထိုင်းနိုင်ငံကယာယီပိတ်ထားရဲ့ဖျားသုံးစုနေဆက်အဝင်အထွက်ကိုနောက်ထပ်နှစ်ပတ်တက်တန်းထပ်တူမယ်အကြောင်းပြောပြပါမယ်ကျွန်တော်ကတော့ဇော်ထပ်ပါကရင်ပြည်နယ်ကော့ကရိတ်ခရိုင်နဲ့ထိုင်းနိုင်ငံကန်ချနာဘူရီခရိုင်ကြားဖျားသုံးစုနယ်စပ်မှာဝင်ထွက်သွားလာမှုတွေကိုစက်တင်ဘာလနှောင်းပိုင်းကစယာယီပိတ်ထားတဲ့ထိုင်းနိုင်ငံကအခုနောက်ထပ်နှစ်ပတ်ထပ်တိုးဖို့ကြေညာလိုက်တာဖြစ်ပါတယ်။ထိုင်းနဲ့မြန်မာနှစ်နိုင်ငံကြားအဓိကနယ်စပ်လမ်းကြောင်းတွေကတခုဖြစ်တဲ့ဖျားသုံးစုမှာထိုင်းနိုင်ငံဘက်ကယာယီပိတ်ထားတဲ့အတွက်အပြန်အလှန်အနေနဲ့မြန်မာဘက်ကလည်းကန့်သတ်မှုတွေလုပ်ထားတယ်လို့ဖျားသုံးစုမျိုးအုပ်ချုပ်ရေးမှုဦးကျော်စိုးဦးကပြောပါတယ်။
ကျွန်တော်ကတော့ဟိုဒိတ်ပြောင်းအောင်ပြန်တာတော့လေဟိုဘက်ခြေတိုင်းဒီတက်နေတဲ့ရုပ်ဆိုတော့ဗျာသွားလာကြတာပေါ့ဟိုဘက်ဒီဘက်တော့သွားလာနေကိုကတော့ဒီယောဂမှုကြောင့်ခဏရက်ခါနေတဘောပါပဲကျွန်တော်တို့ကလည်းဟိုဘက်ကယောဂတွေသိလို့ကျွန်တော်တို့ဘက်လည်းမလာနဲ့ဆိုပြီးကျွန်တော်တို့ဆက်လာတာပေါ့အလားတူကျွန်တော်တို့ဘက်ကထားချစ်တော့လေသူတို့ဘက်ကပြန်ဆက်လာတာပေါ့ဗျာအဲ့လိုတွေပေါ့
အခုရပိုင်းထိုင်းနိုင်ငံရဲ့တရားမဝင်ဝင်ရောက်နေတဲ့မြန်မာနိုင်ငံသားတချို့ဖမ်းဆီးခံနေရပြီးကယောဂဥပဒေရွေနဲ့အရေးယူခံနေရတာရှိကြောင်းမြန်မာတန်ယုံအလို့သမားတန်ရာရှိဦးဝေလင်းမောင်က VOA ကိုပြောပါတယ်တရားမဝင်လာရောက်သူတွေကိုထိုင်းနိုင်ငံဘက်ကထောင်ဒဏ်ရ60ချမှတ်လိမ့်ရှိပေမဲ့တရားရုံးမှာဝန်ခံနေဆိုရင်တော့ပြစ်ဒဏ်လျှော့ပေါ်နိုင်တယ်လို့လည်းပြောပါတယ်
နေတဲ့ကြော်တော့သူတို့ကဒီကောင်ရ60ပေါ့သူတို့ကဒီကျမကြီးဥပဒေကသူတို့အရေးယူတာလေးတွေတော့ရှိတယ်ဒါပေမဲ့လူအဲ့ဒါမှသူတို့ကမဲကောင်ဘက်ကသဲမာတယ်နောက်မိတယ်ဆိုလို့သူတို့ဥပဒေရသူတို့ဝန်ခံတယ်လို့သူတို့တလာရုံသွားတယ်ချက်30လောက်တော့ထောင်ချတာလေးကအဆုံးချတာလေးတော့ရှိတယ်ပေါ့
မြန်မာပြည်မှာကိုဗစ်ကရောဂါကူးစက်မှုတွေအရှိန်မြင့်လာရဲ့စက်တင်ဘာလအစောပိုင်းကစလို့ထိုင်းဆိုရကမြန်မာနဲ့ထိစပ်နေရဲ့မဲဆိုင်တာချီလိန်မဲဆောက်မြဝတီရန်နောင်းကော့တောင်ဒီနယ်စပ်ကိတ်တွေမှာလုံခြုံရေးပူပြီးကျင်းပလာတာပါနိုဝင်ဘာ2ရက်တနင်္လာနေ့ကန်ချရာဘူရီခရိုင်စကာဘူရီနယ်စပ်ကနေလူကုန်ကူးအဖွဲ့တွေနဲ့ချိတ်ဆက်ပြီးဝင်လာတဲ့မြန်မာနိုင်ငံသားအယောက်30လောက်ကိုထိုင်းရဲတပ်ဖွဲ့ကဖမ်းဆီးခဲ့ပြီးကိုဗစ်ထိန်းချုပ်ရေးဥပဒေနဲ့အရေးယူထားပါတယ်။စက်တင်ဘာလတလရဲမှာတင်မြန်မာနိုင်ငံသားအယောက်6000ကျော်လောက်ဖမ်းဆီးမိရလို့လဲထိုင်းလုံခြုံရေးတောင်ရှိသူတွေကသတင်းထုတ်ပြန်ထားပါတယ်။ကိုဗစ်ကရောဂါကြောင့်သေဆုံးသူ59ယောက်နဲ့ကူးစက်သူ3800ကျော်ရှိတဲ့ထိုင်းနိုင်ငံမှာကူးစက်မှုတွေရောလာတာကြောင့်ကန့်သတ်မှုတွေလျှော့ပေါက်ပေးလာခဲ့ပြီးနဲ့မကြသေးခင်ကာလအတွင်းမြန်မာနိုင်ငံမှာသိဆုံးသူတွေထောင်ကျော်နဲ့ကူးစက်မှုတွေတောင်းငန်းအထိတိုးလာရကရောဂါကူးစက်မှုပြန့်နှံ့လာမှစိုးရိမ်မှုတွေကြောင့်လက်ဆက်အဝင်ထွက်တဲ့အသွားအလာဆုံးရှုံးမှုတွေကိုထိုင်းနိုင်ငံကကန့်သတ်ထားတာဖြစ်ပါတယ်။ကျွန်တော်ကတော့ဇော်ထပ်ပါ VOA အတွက်သတင်းပေးပို့လိုက်တာပါ
။ကိုဗစ်အရေးပေါ်ကာလမှာမလေးရှားနိုင်ငံထိပ်သီးစခန်းတွေကမြန်မာ900နီးပါးကိုမလေးရှားနဲ့မြန်မာနှစ်နိုင်ငံအစီအစဉ်နဲ့နိုဝင်ဘာလ5ရက်နေ့မှာဒုတိယအတုပ်အနေနဲ့အစုလိုက်အပြုံလိုက်ပြန်ပို့ခဲ့ပါတယ်ဒီသတင်းကိုတင်ဆက်ပေးလိုပါတယ်ကျွန်မမအေးမှာပါမလေးရှားနိုင်ငံကလူဝင်မှုကြီးကြပ်ရေးအခြေထောင်တွေထဲမှာထိတ်သိမ်းခံနိုင်ရတဲ့မြန်မာနိုင်ငံသားတွေတဲကလူရေ1000နီးပါးကိုဒီအပိုင်းတွင်ပြန်ပို့ခဲ့ရမှာဒီတဲကပြန်နေတဲ့900နီးပါးကိုတော့အစုဝေးနဲ့ဒုတိယအကြိမ်အဖြစ်ပြန်ပို့ခဲ့ကြောင်းမလေးရှားနိုင်ငံကွာလာလမ်ပူရီစိတ်မှရောက်ရှိနေတဲ့မလေးရှားနိုင်ငံမြန်မာလူမှုကွန်ရက်အသင်းဥက္ကဋ္ဌဦးစန်းဝင်းကအခုလိုပြောပြပါတယ်
900ပေါင်ဝင်ကျင်ငွေရဲပြန်မှုက910ရောက်ဟုတ်ကျွန်တော်ကြီးမှန်းထားတာအဲကျွန်တော်တို့ဒီ900ပေါင်ဝင်ကျင်တော့ပြန်ပြစ်တယ်လို့တော့အခုတည်းပြီးတော့ကြည့်နေရပါလိချာနိုင်ငံမှာရှိတဲ့အချောင်းကြီးဝန်ဆောင်ဖန်စီထိန်းသိမ်းခံထားတဲ့မြန်မာနိုင်ငံသားတွေပေါ့ဒီတော့ကန့်73ခုရှိတယ်အဲ73ခုအာနေပေါ့အနှံ့ပေါ့ဒီအခန့်ကန့်73ခုအာနေပေါ့ပေါင်ဝင်တဲ့မြန်မာနိုင်ငံသားတွေကိုတနိုင်ငံအစိုးရရဲ့ညီနိုင်သဘောတူညီချက်အရမလေးနိုင်ငံအစိုးရတွေဒီတော့အခမဲ့ပြန်ပို့တဲ့အစီအစဉ်နဲ့တပ်ဖို့ခြင်းဖြစ်ပါတယ်
ကိနေစကန်73ခုက
ช่วยพี่นี่เลยเนี่ยมาต้องนอนเราชีเดียเท่ากันเจ้ามาอีอย่างก็ในงานด้านเชื่อมือกูว่าซีซีทาร์บิดาลุยกูหนูเอ็มมาล่าพี่นี่ก็ทราบดีเจ้าปู่พี่นี่รับพี่หนูเอ็มมาล่าไงเนี่ยมาล่ะลีเอ็ดต้องซีเนี่ยเจ้าปู่พี่นี่รับว่าตุลกุลอวิสานเนี่ยทราบดีอะไรกูมาลีสานเนี่ยเนี่ยมาลุ่มกุญย์เต็นเนี่ยซีดนาชินเนี่ยลุชินเนี่ยพระฮิดาพ่อหลีกาคุณยี่เป็กจ้าบ้าเลยเด็กๆสังเกตเลยก็
ท่านสิ่งอย่างดูเรื่องมาโกงเงินเราเนี่ยคลิ้งเงี้ยสิดูเรื่องมาป่าวเงินจ้าเลยรู้สบายเลยมันได้แค่ไหนกันกูบีทัพที่เด็กชิมหมดเลยจะต้องลาไปหน่อมาจะต้องใช้เลยชิมมาทั้งสิ่งทั้งอะไรดูดีกันหรอกูจ้าตัวอะไรไอ้ดูดีอ่ะสูงชิโน่ช่องทางคนละเราที่จ้าวอะไรแต่ช่วงดูดีอ่ะนั่นเราสิแต่ช่วงดูดีตรงนั้นเราสิไอ้ทำไมแต่ช่วงดูดีอ่ะเด็กลูกค้านี่จะชอบตรงดีมาว่าโกงเงินพี่นี่เด็กโกงเงินพี่เราไม่พิจารณาชิ้นส่วนจะ ရပါတယ်အဲ့ဒါမျိုးအကလေးငွေလေးတို့ပါပါခင်ဗျအဲမွေးမွေးကစားကျွန်တော်3လသားပေါင်းရင်ကလေးလေးအဲကျွန်တော်တို့3ယောက်ကိုလည်းကျွန်တော်တို့တွေ့ရတယ်နောက်တစ်ခုကကျွန်တော်တို့တစ်နှစ်ပေါင်းဝင်ချင်းနှစ်နှစ်ပေါင်းဝင်ကလေးတွေ4-5ယောက်တည်းတွေ့ပါတယ
်ခမန်းကြီးမြန်မာနိုင်ငံသား5သိန်းခွဲလောက်လုလုကန်နေတဲ့မလေးရှားနိုင်ငံမှာကာယယောဂကာလကန့်သက်ချက်တွေကြောင့်မြန်မာနိုင်ငံသားတွေအလုတ်ကိုင်းနဲ့စားဝတ်နေရေးအခက်အခဲတွေကြုံနေရတာပါ။ဒါကြောင့်လည်းနေရက်ပြန်ဖို့စည်ရင်းပေးသွင်းထားတဲ့တရားမဝင်အလုတ်သမားတပေါင်းကျော်ရှိနေပါတယ်။နေရက်ပြန်ဖို့ကခက်ခဲတဲ့အခြေအနေတွေကြောင့်တရားမဝင်နီးလန်းနေတဲ့ကြိုးစားရင်းမလေးရှားထိုင်းနယ်ဆက်မှာဖမ်းဆီးခံရသူတွေလည်းအများအပြားရှိနေတယ်လို့တချို့ဆိုရင်လူမောင်ကိုကူးသမားတွေရဲ့တားပေါင်တွေဖြစ်လဲကြောက်ရွံ့သွားကြတာပါ။ကိုဗစ်ရေပေါ်ကာလမှာမလေးရှားရောက်မြန်မာနိုင်ငံသားတွေကမိမိကိုယ်ကိုမိမိအဆုံးစီရင်တာကတော့18ဦးထိရှိသွားပါတယ်။ကျမမအေးမှာသတင်းပေးပို့နေတာဖြစ်ပါတယ်ရှင
်။ VOA American တန်ရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေပြီးထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးထုတ်လွှင့်ပေးနေရပါ Radio အစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေရပါ VOA ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုစလောင်တို့အပြင် VOA Facebook အစာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါရဲ့ရှင
်။အခုတော့ဥအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ကိုနားဆင်ရမှာဖြစ်ပါတယ်။ COVID ကံရောဂါပြန့်ပွားမှုကြောင့်လုပ်ငန်းကိုင်ငန်းတွေရပ်ဆိုင်းထားရတဲ့အတွက်ကျွေးတင်တာတွေအများပြားလာပုံကိုဥအောင်ခင်ကရေးသားပြီးကျွန်တော်ညောင်ဝင်းအောင်ကကူညီတင်ဆက်ထားပါရခင်ဗျာ။
မြမမျိုးကြီးဆေမျိုးကအသေးစားလုပ်ငန်း2300ကျော်ကိုအိုနောက်လုပ်ငန်းဖွံ့ဖြိုးရေးအဖွဲ့ကစစ်တမ်းကောက်တဲ့အခါမှာစီးပွားရေးပုံမူကျတဲလာကြောင်းသိရပါတယ်။ဖအားကလေးမန္တလေးမုံရွာမြကြီးနားမော်ရမြိုင်ပသိမ်တောင်ကြီးရန်ကုန်နဲ့လှိုင်းသာယာကလုပ်ငန်းလေးတွေမှာကိုဗစ်ရောဂါမဖြစ်ပွားခင်ကတည်းကအလုပ်မှမမလုပ်နိုင်သူ60ရာခိုင်နှုန်းလောက်ရှိပါတယ်။ကိုဗစ်ရောဂါဖြစ်လာတဲ့အခါမှာ85ရာခိုင်နှုန်းအထိတိုးပွားလာတယ်လို့ဦးနောက်အဖွဲ့ကဆိုပါတယ်။လုပ်ငန်းဖွံ့ဖြိုးရေးအတွက်ဦးနောက်အဖွဲ့ကို Google Company ရန်ကုန်ငွေနဲ့2012မှာတည်ထောင်ပါတယ်။ဆင်းရဲများတဲ့ရွှေပြည်သာဆိုင်သာယာနဲ့ဒရမြို့နယ်တွေမှာ UN Habitat အဖွဲ့ကစစ်တမ်းကောက်တဲ့အခါကိုဗစ်ရောဂါမဖြစ်ပွားမီကလေးကကျွေးတင်နေသူ60ရာခိုင်နှုန်းတော်ရှိနေပါတယ်။အများစုကရိတ်ခါဆေးဝါးအတွက်ငွေချေးကြတာဖြစ်ပါတယ်။ကိုဗစ်ရောဂါကာကွယ်ဖို့လှုပ်ဆောင်ရပါတွေကိုသိပေမဲ့လှုပ်ဖို့အခြေအနေမရှိပါဘူး။တဦးနဲ့တဦး6ပေကွာပြီးနေထိုင်နိုင်တဲ့အိမ်ယာမရှိပါဘူး။အိမ်နောင်စု30ရာခိုင်နှုန်းမှာနှာခေါင်းစည်းဝယ်စရာငွေဘုံမရှိကြပါဘူး
။ကိုဗစ်ရောဂါကြောင့်စီးပွားရေးကျဆင်းနေတဲ့နိုင်ငံတွေထဲမှာမြန်မာနိုင်ငံလည်းပါဝင်တာပါ။တိုင်းပြည်ရဲ့အသတင်းထုတ်လွှင့်မှုတိုးတက်နှုန်းဟာလက်ရှိဘဏ္ဍာရေးနှစ်မှာ 3.5% ခန့်နှုန်းအထိကျဆင်းသွားနိုင်တယ်လို့ကမ္ဘာ့ဘဏ်ရဲ့ဇွန်လထုတ်စီးပွားရေးလေ့လာချက်မှာဖော်ပြပါရယ်စီးပွားရေးတိုးတက်မှုနှုန်းနှေးကွင်းရင်ဆင်းရဲတဲ့အိမ်တော်စုတွေပိုဆင်းရဲဖို့သာရှိတယ်လို့ဆိုပါရယ်ဒါကြောင့်လာမယ့်နှစ်တွေမှာစီးပွားရေးဥမော့လာမယ်ဆိုရင်တော့ဆင်းရဲနှောပါမှုဟာကိုဗစ်မတိုင်မီကာလအခြေအနေကိုပြန်ရောက်ဖို့အလားအလာမရှိဘူးလို့သိရပါရယ်အစိုးရရဲ့ကိုဗစ်ရန်ပုံငွေထူထောင်မှုနဲ့ကိုဗစ်စီးပွားရေးကုစားရေးစီမံချက်ကိုလည်းကမ္ဘာ့ဘဏ်အစီရင်ခံစာမှာဖော်ပြပါရယ်
လုပ်ငန်းကဏ္ဍအားလုံးကိုဗစ်တံကိုတပြိုင်တည်းခံရတာမဟုတ်ဘဲလုပ်ငန်းတစ်ပါးပါးကိုလိုက်ပြီးတရရိုက်မှုအမျိုးမျိုးရှိတာတွေ့ရပါတယ်။တကယ်တော့ကမ္ဘာမှာမေလအထိတာအခြေအနေကိုလေ့လာထားတာဖြစ်ပါတယ်။ကိုဗစ်ကြောင့်ရဆိုင်လိုက်ရတဲ့ပုဂ္ဂလိကလုပ်ငန်းတွေမှာဝန်ဆောင်လုပ်ငန်းဟာ၄၀ရာခိုင်နှုန်းအထိရှိတာမို့အများဆုံးဖြစ်နေပါတယ်။ကုန်ဆုံးလုပ်ငန်းမှာစနစ်ရာခိုင်န တယ်ဒီထဲမှာစိတ်ပျိုးရေးက3ပုံ2ပုံပါဝင်တာမျိုးအများဆုံးဖြစ်ပါလေငွေချေးဖို့အခက်အခဲရှိတဲ့လုပ်ငန်းက42ရာခိုင်နှုန်းရှိပါတယ်ကမ္ဘာပံကလိလာတဲ့လုပ်ငန်းတွေမှာကိုဗစ်ကြောင့်လုံထုံးလုံနီအွန်လိုင်းကပြောင်းလုပ်ကင်သူဥယျာဉ်20ရာခိုင်နှုန်းသာရှိတာတွေ့ရတယ်လို့ဆိုပါတယ်စိတ်ပျိုးရေးကဏ္ဍမှာအွန်လိုင်းအသုံးပြုမှုအားနည်းနေပါတယ်
ကိုဗစ်ကြောင့်စီးပွားရေးထိခိုက်နှင်းနာသွားတာတွေကိုကန့်ကွယ်ဖြေရှင်းတဲ့လုပ်ငန်းကော်မတီဥက္ကဋ္ဌပြည်ထောင်စုဝန်ကြီးဦးတောင်ထွန်းကလည်း NLD အစိုးရရဲ့ကိုဗစ်စီမံချက်ကိုစက်တင်ဘာ29ရက်နေ့ထုတ်မြန်မာအလင်းသတင်းစာအင်္ဂလိပ်ပိုင်းမှာဖော်ပြပါရယ်ကိုဗစ်ဆိုးရိုးတွေကိုဖြေရှင်းနိုင်ဖို့အတွက်အစိုးရကကြက်တန်းပေါင်း2တန်းနီးပါးထုတ်ပေးထားတယ်လို့ဆိုပါရယ်အဲ့ဒီတည်းမှာဆေးရုံကုန်ထုတ်လုပ်ငန်းခရီးသွားနဲ့ဝန်ဆောင်မှုလုပ်ငန်းအတွက်ကြက်တန်းပေါင်း2သိန်းလေယာကဏ္ဍအတွက်ကြက်တန်းပေါင်း6သိန်းအသေးစားငွေချေးလုပ်ငန်းအတွက်ကြက်တန်း3သိန်းအသေးစားအလတ်စားလုပ်ငန်းတွေအတွက်ကြက်တန်းပေါင်း2သိန်းလက်ဖက်ဆိုင်နဲ့လမ်းဘေးဆိုင်လေးတွေအတွက်ကြက်တန်းပေါင်း3သိန်းပါဝင်တယ်လို့ဦးတောင်ထွန်းကပြောပါတယ
် ADB အာရှဖွံ့ဖြိုးရေးဘဏ်ကတော့မြန်မာပြည်ရဲ့ GDP အတည်ပြုထုတ်လုပ်မှုဟာဒီနှစ်ထဲမှာ2ရာခိုင်နှုန်းနီးပါးသာတိုးတက်လာွယ်ရှိပြီးရှင်းသင့်2021မှာ6ရာခိုင်နှုန်းတိုးဝလိုက်မယ်လို့ကမ်းမန်းထားပါတယ်2020မှာမြန်မာဗီယက်နမ်နဲ့ဘရူနိုင်းမှာသာအသင်းထုတ်လုပ်မှုအနည်းငယ်တိုးမယ်လို့ DBV ကကမ်းမန်းပါတယ်ကျန်အာရှနိုင်ငံတွေရဲ့အသင်းထုတ်လုပ်မှုမှာအနှုတ်လက္ခဏာပြနေပါတယ်စီးရဲသားအခြေအနေဆိုးဝါးလာလို့အတုံးမယူဖို့ငွေကြေးဝန်ဆောင်မှုလုပ်ငန်းတွေကိုတိုင်းနဲ့ပြည်နယ်အစိုးရတွေကညွှန်ကြားထားတယ်လို့ကိုစော်ထက်ရဲ့အော်တိုဘာလ2ရက်နေ့တုန်းဒီ OE သတင်းစာမှာပေါ်ပြပါတယ်။နိုင်ငံခြားရောက်မြန်မာအလုသမားတွေလည်းအခက်အခဲတွေ့နေပါတယ်။ထိုင်းနိုင်ငံမှာမြန်မာအလုသမား2တန်းနဲ့3တန်းအကြာအထိရှိနိုင်ပြီးစင်ကာပူနဲ့မလေးရှားမှာ5တန်းလောက်ရှိမယ်လို့ကမ္ဘာ့ဘဏ်ကခန့်မှန်းပါတယ်။ဒီလိုအလုသမားတွေပြန်ပေါ်တဲ့ငွေကိုမိခိုနေရတဲ့အိမ်တော်စုက8ရာခိုင်နှုန်းလောက်ရှိပါတယ်။အိမ်နီးချင်းနိုင်ငံတွေမှာစီးပွားရေးကျဆင်းတာကြောင့်ငွေပြန်မပို့နိုင်သူတွေနဲ့ပြီးတော့ပြန်သူတွေလည်းများပြားနေပါလေ။ဒါကြောင့်စီးရဲသားတွေရဲ့အခြေအနေဟာပိုပြီးဆိုးဝါးလာပွဲရှိတယ်လို့ကမ္ဘာ့ဘဏ်ကခန့်မှန်းထားပါတယ်ခင်ဗျာ
။ဒီတစ်ပတ်ကျန်းမာရေးကဏ္ဍမှာတော့မဲသေးချိန်အတွက်ကိုဗစ်သတိပြုပြင်ဆင်ကာကွယ်ရေးပြောပြထားပါတယ်။မြန်မာနိုင်ငံမှာကိုဗစ်ကူးစက်မှုတိတိတသာမကျသေးချိန်မှာနိုင်ငံတော်ရှည်ရည်အတွက်မဲပေးရမှာမို့ကူးစက်မှုလျှော့ချနိုင်အောင်ဘာတွေကြိုတင်ပြင်ဆင်သတိထားမဲပေးသင့်ပါလဲ။ကျန်းမာရေးနဲ့အကစားဝန်ကြီးဌာနကလမ်းညွှန်ထားတာအပြင်ဘလူးကြုံလာနိုင်တဲ့အခြေအနေတွေအတွက်ဘာတွေပြင်ဆင်ဘလူးသတိနဲ့ကာကွယ်မဲပေးသင့်ပါလဲ။ဒီအကြောင်းရန်ကုန်စစ်ရုံးကြီးရေးပေါ်ဌာနရဲ့ပမောခဌာနမှူးဒေါက်တာမမိုးဦးကိုကျွန်တော်ဝင်းမင်းကမေးထားပါလဲ
။ Okay, ရေးပေါ်ထုတ်ခုဆရာဝန်ကြီးပမောခဒေါက်တာမမိုးဦးခင်ဗျာ။ရွေးကောက်ပွဲကလည်းနီးလာပြီဒီယောဂကလည်းဖြစ်နှုံးကအရန်မကြသေးတော့ဒီအထူးသဖြင့်တော့ကူးစက်မှုများတဲ့ဒေတာတွေမှာပေါ့နော်လူနေထူးတဲ့ဒေတာတွေမှာရောဒီကူးစက်မှုကိုရှော့ချနိုင်ဖို့အတွက်ကျန်းမာရေးအကစားဝန်ကြီးဌာနကတော့လမ်းညွှန်ချက်တွေစီကံနေထုတ်ထားတော့ရှိတာပေါ့ဒါပေမဲ့အများပြည်သူသိသိချာချာမသိမှရေနောက်သိပြီးရင်လည်းလက်တွေမှာအခက်အခဲရှိနေတာလွဲချော်နိုင်တာတွေအဲ့ဒါတွေကိုကျွန်တော်အဓိကဆွေးနွေးပါတော့ဆရာကြီ
းဒီ2020ခုနှစ်ရွေးကောက်ပွဲရှိလုပ်တဲ့အချိန်နဲ့ကိုဗစ်အချိန်နဲ့လာပြီးတော့တိုက်ဆိုင်နေတဲ့ကိစ္စတွေစိန်ခေါ်မှုတစ်ခုလို့ပြောလို့ရပါတယ်ဒီဘက်ကကိုဗစ်ကလည်းပဲအများကြီးတဘုံတို့မတိုးလာပေမဲ့အငြင်းတန်းထောင်ကျော်နေတိုင်းထွက်နေတဲ့ကာလမှာရှိနေတဲ့အချိန်မှာပဲကျွန်တော်တို့ကျန်းမာရေးဆိုင်ဘက်ကနေပြီးတော့ရောဂါပိုးကူးစက်မှုမရှိသေးသေးတာပို့ပြီးတော့အရေးကြီးတယ်နိုင်ငံတော်ဘက်ကကြည့်ရင်လည်းပဲရှေ့ရေးအတွက်ဒီဘက်ဘက်ကမဖြစ်မနေလိုအပ်မဲ့အခြေအနေရှိတယ်အဲ့ဒီအချိန်မှာဒီလူလူအနေနဲ့ကိုဗစ်ကူးစက်မှုအန္တရာယ်အလွန်ကြီးတယ်ဆိုတဲ့အကြောင်းနဲ့အဲ့ဒီအနေနဲ့ပတ်သက်တဲ့လိုက်နာရမယ့်စည်းကမ်းချက်တွေမဲယုံနေရဲ့ပြင်ဆင်ထားမှုတွေအကုန်လုံးအတွက်တော့ကြီးညာထားတာပဲသို့တော်လည်းပဲရွေးကောက်ပွဲ လုတ်တဲ့အချိန်တည်းစာရင်တော့ရွေးကောက်ပွဲလုတ်လိုက်တဲ့အချိန်မှာကိုဗစ်ကူးစက်မှုအနည်းနဲ့အများဆုံးဒီလိုတိုးလာမှကျွန်တော်တို့ကြောက်တဲ့အတွက်ပြည်သူလူထုကိုလည်းပဲဒီချမှတ်ထားတဲ့စီမံစည်းကမ်းတွေအပြင်ဖြစ်လာနိုင်ခြေအများကြီးရှိတယ်။ဒေါ်လာကာကွယ်ရေးကိုလုံးဝသတိမလွတ်ဖို့ကြိုးစားမှာနဲ
့ဟုတ်ကဲ့ဆရာကြီးဒီအနေနဲ့ငယ်ငယ်မဲပေးနေလို့ဘာတွေပြင်ဆင်ထားတယ်လဲ
။မဲယုံရဲ့အနေအထားကိုမဲသွားမပေးခင်လိလာတဲ့ဒီထဲမှာဘယ်လိုရှိတယ်တန်းစီရမယ့်နေရာ registration ပေါ်မှတ်ပုံတွေလုပ်ရမယ့်နေရာမဲပေးရမယ့်နေရာဘယ်နေရာဆိုတာမျိုးတွေချုပ်တင်သိထားဖို့လိုတဲ့အပြင်ဒီဒီမှာမကြကနာဆိုလို့မဲဘလို့ပေးရမယ်တင်ကြပြတ်တာပေးနေတဲ့နီးလန်းတွေမဲစီရင်ဆာရွက်ကိုယူပြီးတော့ဘလို့ရွေးရမယ်ဘလို့တစိတုံးထိုးရမယ်ဒါတွေကိုချိုတင်ပြီးတော့ပြင်ဆင်ထားရမယ်အိမ်မှာကလေးကငါကိုနဲ့အတူတူယူသွားရမယ်အနည်းဆုံးချင်းတော့ကိုယ့်ရဲ့မှတ်ပုံချင်းမှတ်ပုံချင်းဆိုလည်းကိုယ့်မှတ်ပုံချင်းကိုတယောက်ချင်းနဲ့တိုင်တဲ့နေမိသားစုနဲ့တော့တယောက်တည်းအကုန်လုံးတိုင်ထားပြီးတော့ဟိုဝေဒီဝေတစ်ခါပြန်စုတင်တာမျိုးတွေမလုပ်သေးဘ
ူးဟုတ်ကဲ့အိမ်ကနေထွက်တာနဲ့ဘာလို့စပြင်သွားလို့လဲ
ကိုဗစ်ကာကွယ်ရေးနီးလန်းတွေအပြည့်အဝချိရလားကျင့်သုံးတတ်ရလားချိုတင်ပြီးကိုယ့်အိမ်ရလူတွေအကုန်လုံးချိုတင်ပြင်ဆင်ထားဖို့လိုတယ်ကိုယ့်အတွက်အနည်းဆုံးအချက်နှကောင်းသည့် mask ရယ်လက်အိတ်ရယ်ဖေးစီလိုခေါ်တဲ့မျက်နှာကာတဲ့ plastic ကိုယ်ပိုင်ဘောပင်ကိုယ်ပိုင်တ िश्यू ကိုလုံးရှိသလားမရှိသလားကိုယ့်အိမ်သားတွေအတွက်အိမ်သား၅ယောက်ရှိရင်၅စုံရှိရလားအရင်ချိုတင်စစ်ဆေးထားတဲ့နေမဟုတ်ဘဲနဲ့တယောက်တစ်လက်စီသွားပေးပြီးဒီပစ္စည်းတွေအကုန်လုံးကတယောက်တစ်လက်စီသုံးလို့မရဘူးဆိုတာလည်းသိချာလိုက်နာဖို့လိုတယ်နောက်တခြားနေ့တွေမှာပြင်ထွက်ရင်သုံးတာထက်မဲယုံမဲသွားပေးတဲ့အချိန်မှာကိုယ့်ကိုယ်ကိုကာဝယ်ဖို့ကပိုလိုတယ်မဲယုံရောက်တဲ့အခါမှာငကိုလိုမျိုးတယောက်ချင်းပြေးမှာမဟုတ်တဲ့အတွက်လူစုလူဝေးတွေလည်းရှိကောင်းရှိနိုင်တယ် registration သွားလုပ်တဲ့အခါမှာပြန်ပြောင်းနဲ့ထိတွေ့မှုတွေလည်းရှိကောင်းဒါတွေကိုချိုတင်စဉ်းစားထားပြီးတော့ဒါလေးကျူတွေစုဆောင်ပြင်ဆင်နေကြပါလ
ား။ဟုတ်ကဲ့ဆရာ။နောက်တစ်ခုကတော့ဒီမဲယုံစအင်အားထပ်ပြီးဆိုလို့ရှိရင်ရော
မဲယုံတွေကစနစ်တကျဆောင်ရွက်ထားတော့လည်းပဲလိုက်နာနိုင်ရင်ဒီဆောင်ရွက်ထားမှုတွေကပြတ်သွားနိုင်တယ်။မဲယုံတွေမှာတန်းစီတဲ့အခါမှာအနည်းဆုံး6တိကွာတဲ့နည်းနဲ့တန်းစီဖို့လိုတယ်။မဲယုံဂျဲဝန်နဲ့နေတခြားကြီးကြပ်ရေးမှုတွေသူတို့ညွန်ပြတဲ့အချိန်ကျွန်တော်တို့ကလိုက်နာတယ်။တန်းစီတဲ့အခါမှာလူအုပ်စုလိုက်မဖြစ်ဘူးတယောက်နဲ့တယောက်နဲ့မတိုင်မီမှုစလိတ်တောက်တာတို့ကွန်စားတာတို့မတ်ကိုချုပ်ပြီးတယောက်နဲ့တယောက်နဲ့စကားပြောတာတို့တယောက်နဲ့တယောက်တိုးသွားပြီးတော့ဘယ်လိုပေးရမလဲမသိလို့တိုးတိုးကပ်နေတာတို့ဒါမျိုးတွေမလုပ်သေးဘူ
း။ဟုတ်ကဲ့ဆရာကြီး။နောက်ထပ်ရော
ကလီနေတွေခေါ်သွားတာတို့တကြီးရွယ်တွေဆိုသူတို့တယောက်တည်း၆ပြည်กว่าမှမနေနိုင်လို့အတူတကွမိသားစုနေရတယ်ဒါမျိုးတွေလည်းကြုံကောင်းကြုံနေတယ်။ဒါမျိုးအခုညီပေးရတာတို့တွဲရတာတို့အဲ့ဒါကတော့မဲယုံဝန်ထမ်းတွေကိုကြောင်းကြဖို့လိုတယ်။မဲယုံဝန်ထမ်းတွေကဖိမပြီးတော့ခေါ်သွားဖို့လိုတယ်။နောက်တစ်ခါကျတော့ဒီလိုနေရင်းနဲ့မတ်ကချိုးပြတ်သွားမယ်။အကောင်ကြီးတီလေဒီမတ်စီတက်ထားပြီမဲ့ကိုယ့်ရဲ့လက်ကမတ်ကိုခဏခဏကိုင်နာချွတ်တာတက်တာမျက်နှာကိုထိတာဒါမျိုးတွေမလုပ်သင့်လေဝတ်ထားပြီးအချိန်ခဏလေးပဲယူရမှာဖြစ်တယ်မဲယုံမှာတန်းစီတဲ့အချိန်မကြဘူးလို့တစ်ချိန်လုံးစနစ်တကျနဲ့တယောက်ပြီးတယောက်တယောက်ပြီးတယောက်လေ့ကျင့်ထားမှအချိန်ညံညံကျုံမယ်တန်းစီနေတဲ့အချိန်မှာအရှိမတခုခုအခက်အခဲကြောင့်မတ်ကုတ်တွေနဲ့အခက်အခဲခုခုဖြစ်လို့ဟိုတနေ့အချိန်လို့ဒီပြချားနေလို့ဖြစ်ဖြစ်အသေးစိတ်တွေကျွန်တော်တို့ကြည့်ဖို့လိုတယ်အေးရမထွက်ခင်ကလေးကလည်းကိုယ်ကဖြားနေသလားကိုဗစ်ဖြစ်အနံ့ပြောက်နေသလားကိုယ့်အကူအကြောင်းကြားမယ်အနံ့ပြောက်နေတဲ့ယောဂလက္ခဏာဖြားတယ်ခံစားနေရတာနဲ့မဲပေးချင်လို့သွားပြီးတန်းစီအဲ့ဒီလူတွေရောက်ရင်ကျနဲ့မဲလာပေးတဲ့လူတွေအတွက်တကယ်တော့အမြင်ရှိတယ်လေကြအဲ့ဒီလူမျိုးတွေအတွက်ကျတော့မသိနိုင်ဘူးလေအနံ့ပြောက်နေတဲ့လူလည်းဖြစ်ကောင်းဖြစ်နေနိုင်တာပဲမဲလာပေးတဲ့အခါမှာတားမျိုးတွေအတွက်လည်းချိုးတင်ပြီးတော့ဆွေးနွေးလာဖို့တော့ဒုမယ်ဘလို့လုပ်လဲဆိုတဲ့ဟာမျိုး
ဟုတ်ကဲ့နောက်တစ်ခုကအခုမဲယုံတဲ့စဝင်ပြီးသွား
အပေါင်းအသားနေပြီးတော့ကုကူချင်းတိုင်းနာနဲ့လက်ဖေးလေးဖြန်းပေးတဲ့ဟာနဲ့အဲ့ဒီအစီအစဉ်ရှိမဲယုံနေရောက်တဲ့အခါမှာမပုံတင်နေကိုယ့်ရဲ့စည်ရင်းကိုပြီးမယ်မဲဆန္ဒပြည်သူဟုတ်မဟုတ်မပုံတင်ဖြစ်တဲ့အခါမှာလည်းဗလားပလတ်စတစ်တွေကိုထည့်ပြီးပြရတာလေပြီးရဲ့ plastic တွေတုံးဆွဲခဲ့တဲ့ပစ္စည်းတွေပါလေဒါတွေကိုစနစ်တကျစွန့်ပစ်တဲ့ကိစ္စတွေလည်းစီစဉ်ထားတယ်ဒါပေမဲ့ပြည်သူလူထုကလိုက်နာပေးဖို့ဟိုတွေ့တဲ့နေရာချခဲ့တာလို့မဲယုံဒီလိုပြန့်ကျဲနေတာလို့မဖြစ်စေချင်ဘူးဒါအနေကြီးတယ်ကိုယ်ကိုယ်တိုင်သုံးဖို့အတွက် tissue တွေပါရင်စနစ်တကျနဲ့ပြန်စွန့်ပစ်တဲ့ဟာမျိုးမိုက်ဖုန်းတော်တော်များများတွေလည်းပြင်ထားတယ်ဒါပေမဲ့ပြည်သူလူထုဒါတွေကိုအသုံးပြုဖို့လိုတယ်ကိုယ်မဲပေးမဲ့ပစ္စည်းကြည့်တဲ့ဘောပင်တို့အထဲထဲမှာရှိမဲ့ဒစိတုံးတို့သပွဲတို့စနစ်တကျနဲ့အ ਨੇ ဆုံးထိတွေ့မှုလေးနဲ့ပဲမဲဥထည့်ခဲ့ဖို့ပြတာပေါ့နော်မဲယုံတွေကဒီဝင်တွေထက်ကောင်းမှုလူတယ်အရန်ပိတ်လောင်ပြီးတော့ချင်းမြောင်းပြီးတော့နေမကောင်းဘူးအထဲထဲမှာတယောက်ချင်းစီပဲဝင်ပြီးတော့မဲပေးတဲ့အခြေအနေမျိုးမှာပြန်ထွက်လာတာနဲ့လက်သေးဖို့လက်သက်သေးရင်လည်းသေးဖို့ပြန်တုတ်ဖို့ကိုယ့်ရဲ့ဒီမှာတုံးလာတဲ့ကကွေပစ္စည်းတစ်စီးရတယ်နောက်တစ်ချက်ထပ်စဉ်းစားမယ်ဆိုရင်တော့ကိုကိုင်ဒီကိုင်နဲ့အထဲထဲမှာမဲပေးပြီးပြန်ထွက်လာရင်အဲ့ဒီမှာကြီးဝတ်ပြီးတော့လက်အကြီးဝတ်ပြီးတော့လည်းကိုယ့်အိမ်ကိုပြန်သွားလို့မဖြစ်ဘူးစနစ်တကျချုပ်ပစ်ခဲ့ဖို့အတွက်လိုတယ်အိမ်ပြန်သွားမယ်ဆိုရင်ဒါအစ်တစ်ခုထပ်တက်သွားဖို့တော့တကယ်တော့လိုအပ်တယ်
ဒီနော်လူနေနေလာလူမနေနေတလားဆိုတဲ့အခြေအနေအဲ့ဒါတနေ့တကြနဲ့ဒီလမ်းဒီအချိန်ဟိုလမ်းဟိုအချိန်ဒီလိုမျိုးသတ်မှတ်ထားတဲ့လူတွေကျွန်တော်ယူဆပါ။များပြားမဲပေးတဲ့လူတွေကအားတဲ့အချိန်သွားကြတဲ့အတွက်ကြောင့်မဲဥတာဝန်ခံကိုတိတိဒီလိုမျိုး information ကိုပေးမယ်လူတွေပြည့်ကျက်သိနေပြီမဲ့အဝေးကနေပဲမတွားသေးတာမျိုးစောင့်နေတာမျိုးဒါတော့ဒီကိုဗစ်ရဲ့ကူးစက်နေတဲ့အချိန်နဲ့ကျွန်တော်တို့ရဲ့ရွေးကောက်ပွဲအချိန်နဲ့လာတိုက်နေတယ်ကျွန်မရဲ့ဘက်ကကြည့်ရင်တော့ဂျူးစာမလုပ်သေးဘူးသို့တော်လည်းနိုင်ငံတော်ဘက်ကကြည့်ရင်လည်းလုပ်သေးတယ်ဒီတစ်ခုရဲ့မှာပဲဂျူးကံမှာဖြစ်တဲ့အတွက်ကြောင့်ဒီတရက်ကိုတော့စကပိုက်လုပ်ပြီးတော့ပဲနိုင်
စင်တင်ဆက်သွားမယ်တိုင်းရင်တင်းလွာကကျဆိုပါတယ်မြန်မာနိုင်ငံတဝမ်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်သားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မကအာမီပါဖီဘာဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်တင်းလွာမှာနားဆင်ရမှာလို့ကတော့တနက်ကြိုင်အဖွဲ့ချူရဲ့နောက်ဆက်ဖိအားပေးမှုကြောင့်တိုင်းသားဒေသတွေမှာမဲပေးခွင့်ဆုံးရှုံးစီရဲ့လို့တက်မော်ကာကွယ်ရေးဦးစီးချုပ်ရုံးကထုတ်ပြန်ကြေညာခဲ့ပါတယ်။ရခိုင်ပြည်နယ်ကြောက်ကျူမြို့နယ်အတွင်းတိုက်ခတ်မှုကြောင့်ဒေသခံတွေထိခိုက်မှုတွေရှိနေတယ်ဆိုတာနဲ့တိုင်းသားပါတီတွေရွေးကောက်ပွဲအလုံးညှို့ပေါင်းအစိုးရဖွဲ့နိုင်ဖို့လိုလားမှုရှိနေတဲ့အကြောင်းတွေကိုကြားသားရမှာပါရှင်။
ကျမကနန်းဟွန်ပါရှင်တရင်တွေကိုနိုင်ကုန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါလက်နက်ကင်တချို့ရဲ့နောက်ဆက်ဖိအားပေးမှုကြောင့်တိုင်းနာပြည်သူလူထုမဲပေးခွင့်ဆုံးရှုံးစေတယ်ဆိုပြီးနိုဝင်ဘာလ၂ရက်နေ့မှာတပ်မတော်ကာကွယ်ရေးဦးစီးချုပ်ရုံးကထုတ်ပြန်ကြေညာခဲ့ပါတယ်အဲ့ဒီထုတ်ပြန်ချက်ဟာရှင်းလင်းမှုမရှိဘဲတစ်ဖက်သက်ဆွဆွဲချက်ဖြစ်ပေါ်နေပြီးနိုင်ငံရေးအရတိုက်ခိုက်တာဖြစ်စေသလိုလူထုအမြန်လွဲမအောင်လုပ်နေတဲ့ပုံစံဖြစ်တယ်လို့ KNU ကရင်မျိုးသားစီယုံတွက်ဖက်အတွင်းရေးမှူးတစ်ဘဒိုစောလာထွန်းကပြောပါတယ်တိုင်းနာအဖွဲ့တချို့ရဲ့အင်အားတိစောက်မှုကြောင့်ပြည်သူလူထုမဲပေးခွင့်ဆုံးရှုံးကြောင်းတတ်မတော်ထုတ်ပြန်ချက်မှာဖော်ပြတာဟာမြစ်တိုင်းနာအဖွဲ့စည်းဖြစ်ကြောင်းကိုရှင်းရှင်းလင်းလင်းဖော်ပြတဲ့လေလို့လဲနိုင်ငံရေးလှစ်လာတုံးတတူဥမမောင်စိုးကပြောပါတယ်။ဒါအပြင်အကြောင်းမျိုးမျိုးကြောင့်ရွေးကောက်ပွဲမကျင်းပနိုင်တဲ့ဒေသမှာကြက်ဖြတ်ရွေးကောက်ပွဲကျင်းပဖို့တတ်မတော်ဘက်ကမျှော်လင့်နေပြီးကြက်ဖြတ်ရွေးကောက်ပွဲလှုပ်ဆောင်နိုင်ဖို့အတွက်ကိုတိုင်းနာလက်နက်ကင်တွေအနေနဲ့မိမိနဲ့မသက်ဆိုင်တဲ့နေရာမှာရောက်နေရင်အမြန်ဆုံးထွက်ခွာဖို့လိုအပ်ကြောင်းလဲတတ်မတော်ထုတ်ပြန်ချက်မှာပေါ်ပြထားပါတယ်
ရခိုင်ပြည်နယ်ကြောက်ဖြူမြို့နယ်စိုင်းချောင်းအုပ်စုစိုင်းချောင်းကျေးရွာကမြို့ပြည်သူနိုဝင်ဘာလ3ရက်နေ့ကတနပ်ပြစ်ခံရတဲ့အတွက်ကြောက်ဖြူစေယုံမှာအရေးပေါ်စေကူသမှုခံယူနေရသလိုနေအိမ်တစ်ဆောင်နဲ့ဈေးဆိုင်တစ်ဆိုင်နဲ့မိရှုခံခဲ့ရပါတယ်တနပ်နဲ့ပြစ်ခတ်ခံရတဲ့သူကတော့ဒေါ်နုခင်မေဖြစ်ပြီးကျေးရွာနီးမှာတိုက်ပွဲဆုံနေရဖြစ်ပွားတာမရှိဘဲအခုလိုပြစ်ခတ်ခံရတာဖြစ်တယ်လို့ကြောက်ဖြူမြို့ခံတွေကပြောပါတယ်တပ်ပြင်းဆိုင်ချောင်းကြီးရွာကဦးစိတ်နှုအောင်နေအိမ်နဲ့ဥမော်မြစ်ပိုင်ဈေးဆိုင်မှာလဲမိရှုခံရပြီးကြီးရွာသား60ခန့်ကိုလဲဘုန်းကြီးကျောင်းမှာအစိုးရစစ်သက်ကခေါ်ယူစစ်ဆေးနေတဲ့အတွက်ကျော်သားတို့လည်းကြောင်ရွတ်ထွက်ပြေးနေရတယ်လို့ဒေသခံတွေကပြောပါတယ်
တရင်ကျော်လာပြည့်နေ့မှာနှစ်စဉ်ကျင်းပမြဲဖြစ်တဲ့ကြိုက်တီယိုဘုရားပွဲတော်ကို COVID-19 ရောဂါကြောင့်အခုနှစ်ပွဲတော်မကျင်းပနိုင်ခဲ့လို့တရခန်တွေရဲ့စားဝတ်နေရင်းနဲ့စီးပွားလုပ်ငန်းတွေအခက်အခဲကြုံတွေ့လာနေရပါတယ်။ပြည်တွင်းပြည်ပဘုရားဘူးဧည့်သည်များအပေါ်မီခိုကဒေသခံတို့ရဲ့စီးပွားလုပ်ငန်းတွေလည်းပတ်နေခဲ့တာဖြစ်ပြီး COVID-19 ရောဂါစတင်ပြန့်နှံ့လာတဲ့ပြီးခဲ့တဲ့မတ်လကတည်းကလုပ်ငန်းတွေအလုံးရပ်ဆိုင်းထားရတာဖြစ်ပါတယ်။ကြိုက်တီယိုဘုရားကင်မွန်ချောင်းကျေးရွာမှာအိမ်ထောင်စု1900ကျော်ရှိပြီးဈေးဆိုင်ခန်း200ကျော်တောင်တက်မော်တော်ယာဉ်165စီးခေါင်းရွက်စီးတဲ့600ခန့်ရှိနေပြီးသူတို့အတွက်စားဝတ်နေရေးအခက်ခဲတွေ့နေရတယ်လို့ရွာအုပ်ချုပ်ရေးမှူးကပြောပါတယ်စိတ်ကြိုးဖျားပွဲတော်ကာလမှာအနေနဲ့အရရကနှစ်စဉ်ဖျားဘူး3တန်းခန့်လာရောက်ဖူးမြော်လေးရှိတယ်လို့စိတ်ကြိုးစီတီတော်ဂောဘကအဖွဲ့ထံကသိရပါတယ်
တမရော်နဲ့ရခိုင်လက်နက်ကိုင်အဖွဲ့တို့ကြားဖြစ်ပွားနေတဲ့စိုက်ပွဲတွေနဲ့စီရေးပဋိပက္ခတွေကြောင့်တလဆွင်းစစ်ချောင်း1000နီးပါးတိုးလာတယ်လို့ရခိုင်တိုင်းသားမျိုးနွယ်များစီယုံအာလီစီတာဝန်ရှိသူတွေကပြောပါတယ်
อาริสีเยอัลตูบาลาเตยเนกะทุบแผ่นเนี่ยซีนยะ6,400ชื่อยากะนี่นุยบาลาเนี่ยเนี่ยมาทุบแผ่นเนี่ยอาริสีเยซีนยะ2,300ดีดองจอชื่อเนี่ยยากะนี่พี่บาเลยเสเปชองยีตะถ้ามาตูลาชินอาจารย์เองก็รอ2,600มาตวาลานี่แหละตํารอยียิงกะนี่พี่กะหมู่ฤยะไตตองญุเนี่ยတွင်ဖြစ်ပွားခဲ့တဲ့ไตปွဲတွင်เนี่ยตํารอဝေရင်ทุษิตတွေရောက်လို့อาริสีတွင်မူဥษสสทုံးကပြောပါတယ်
ရှမ်းပြည်ရှိပိုင်မန်းဆက်မြို့နယ်ထဲကဝထင်းချုံနယ်မြေအတွင်းရှိကျေးရွာအုပ်စုလေးခုရွာပေါင်း23ရွာမှာနိုင်ငံရေးပါတီတွေဝင်ရောက်မဲဆက်ခွင့်မပေးတဲ့အတွက်လွတ်လပ်ပြီးတရားမျှတဲ့ရွေးကောက်ပွဲဖြစ်နိုင်ခြင်းမရှိဆိုပြီးမန်းဆက်မြို့နယ်မှာရှင်ပြိုင်ကြမဲ့နိုင်ငံရေးပါတီကြီးလေးခုကလက်မှတ်ရေးထိုးပြီးပြည်ထောင်စုရွေးကောက်ပွဲကော်မရှင်ထံကိုစာတစ်စောင်ပေးပို့လိုက်ပါတယ်။အမျ
အခုတည်င်းလွားတွေကိုဆက်လက်တင်ဆက်ပေးသွားမှာပါ။နိုဝင်ဘာလ၈ရက်နေ့မှာကျင်းပမယ့်အထွေထွေရွေးကောက်ပွဲမှာတိုင်းနာပါတီတွေကလည်းအနိုင်ရဖို့အားစိုက်လာတာတွေကိုတွေ့ရပါတယ်။တိုင်းနာပါတီတွေအနေနဲ့ရွေးကောက်ပွဲအလွန်ညွန်ပေါင်းအစိုးရဖွဲ့စည်းနိုင်ဖို့လိုလားမှုတွေရှိနေပါတယ်။ဒီအကြောင်းကိုတော့မိကလျံမုံကစုစည်းတင်ဆက်ထားပါတယ်။
2020ရွေးကောက်ပွဲမှာတိုင်းရင်းသားပါတီတွေစုပြီးလှုပ်ရှားလာတဲ့အတွက် NLD ပါတီအနေနဲ့ပြီးခဲ့တဲ့2015ရွေးကောက်ပွဲလိုအနိုင်ရဖို့မလွယ်ဘူးလို့မြမနိုင်ငံရေးလေးလာသုံးတက်သူဦးမောင်အောင်စိုးကအခုလိုပဲပြောပါတယ်
ရှမ်းရဲ့ခံကတော့အရင်အကောင်ပြီးသားဖြစ်တာပေါ့အကောင်ပြီးသားဖြစ်တဲ့ပြင်ကျန်တဲ့ပြည်နယ်ငါပြည်နယ်မှာလည်းပဲတိုင်းရင်းသားပါတီစုပြီးလှုပ်ရှားလာတွေ့တဲ့အတွက်ကြောင့်မလို့ပြင်ရတဲ့ကတော့ရော့ကြသွားမှာတော့တရားတော်ရှိပါတယ်သူကလုံးဝမရဘူးတော့မဟုတ်ဘူးပေါ့ဗျာတနင်္လာနေ့ရှိပါသေးတယ်သို့တော်လည်းပဲ2015လောက်ကတော့ကြောက်မလဲတော့ဘူးလို့ထင်ပါတယ
်အလားတူတိုင်းရင်းသားဒေသကြီးတူတိုင်းဒေသကြီးတွေမှာလည်းပြည်ခံဖြိုးလိုပါတီတွေနဲ့အခြားပါတီတွေလည်းဝင်ပြိုင်နေတာဖြစ်တဲ့အတွက် NLD အနေနဲ့တရားရဂိုင်းနှုံးနိုင်ရဖို့ဆိုတာမဖြစ်နိုင်ဘူးလို့ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD ဒုဥက္ကဋ္ဌဆိုင်ညွလွင်ကအခုလိုပဲပြောပါတယ်
ဟိုတိုင်းဒေသကြီးမှာလည်းဟိုရွေးချယ်ပြန်လည်းနိုင်ဦးမှာလေနောက်တခြားပါတီတွေလည်းရှိသေးတာပေါ့သူတခုလည်းပြိုင်တာမှမဟုတ်ဘူးတိုင်းဒေသကြီးမှာတရားရခိုင်လို့နိုင်ဖို့ဆိုတော့မဖြစ်နိုင်ပါဘူး NLD ကတော့ဘယ်ဘောမလို့လို့ပြောရတာပဲဆရာအစိုးရမဖွဲ့နိုင်သူအတိုက်ခံလို့လို့မဟုတ်ဘူးအဲ့ဒီဘောလို့လည်းပြောလို့ရပါလား
2010နဲ့2015ရွေးကောက်ပွဲမှာ SNDP နဲ့ NLD ပါတီကြီးတို့အစိုးရဖွဲ့နိုင်ခဲ့ပေမဲ့လည်း2008အခြေခံဥပဒေပြင်ဆင်ရေးနဲ့ငြိမ်းချမ်းရေးတို့ကိုမတည်ခောက်နိုင်ခဲ့တဲ့အတွက်အခု2020အလွန်မြမနိုင်ငံရေးမှာတိုင်းရင်းသားတွေပါဝင်တဲ့ညွတ်ပေါင်းအစိုးရဖွဲ့စည်းဖို့ကြိုးစားနေတယ်လို့လည်းမော်ညင်ညွတ်ရေးပါတီတွဲဖက်တွင်ရင်မှုတဲ့နိုင်လေသမကပြောပါတယ
်အစိုးရရှိတဲ့ဥပဒေပြင်နိုင်ဖို့ရဲ့ငြိမ်းချမ်းရေးတည်ဆောက်နိုင်ဖို့အတွက်က2020အလွန်အစိုးရဖွဲ့တဲ့မှာတိုင်းဒေသကြီးပါဝင်တဲ့မျိုးပေါင်းစုရဲ့ဖြစ်လာမှတ်တာနဲ့ရင်းနှီးလမ်းကြောင်းကပုံပြီးအစီအစဉ်ချုပ်မှုတာပဲ။ဆောက်ရှိချင်ရဥပဒေကျင့်စီရေးရတဲ့အားကောင်းလာတဲ့ကြောင့်တိုင်းဒေသအလုံးပါဝင်တဲ့မျိုးပေါင်းစုရဲ့ဆိုတာကမြန်မာနိုင်ငံအတွက်နိုင်ငံရေးလိုအပ်ချက်တွေဖြစ်တဲ့အတွက်ကိုကျွန်တော်တို့အားစိုက်ပြီးတော့ကြိုးစားနေတာပါ။
ပြည်အောင်စုရွေးကောက်ပွဲကော်မရှင်ကရခိုင်ပြည်နယ်၉မြို့နယ်နဲ့ရှမ်းပြည်နယ်၆မြို့နယ်တို့မှာရွေးကောက်ပွဲကျင်းပခွင့်မပြုတဲ့အတွက်ပါတီတစ်ခုခုကအမှတ်နေရာ322နေရာအပြတ်အသတ်ရရှိခဲ့မယ်ဆိုရင်လွတ်လွတ်ကျွတ်ကျွတ်အစိုးရဖွဲ့နိုင်မှာဖြစ်ပြီးတကယ်လို့အရေးအတွက်မပြည့်ရင်တော့ပါတီတွေပေါင်းစပ်ပြီးမြို့ပေါင်းအစိုးရဖွဲ့စည်းရမယ့်အနေအထားဖြစ်ပါတယ်ရှင်
ဆက်ပြီးတော့လက်ရှိပြည်ထောင်စုရွေးကောက်ပွဲကော်မရှင် UEC ဟာအာဏာရပါတီ NLD အစိုးရကဖွဲ့စည်းပေးထားတဲ့ကော်မရှင်ဖြစ်တဲ့အတွက်ကော်မရှင်ရဲ့လှုပ်ဆောင်မှုတွေဟာဗက်လိုက်တဲ့ပုံစံမျိုးတက်ရောက်နေတဲ့အပေါ်တိုင်းနာပါတီတချို့ကဝေဖန်မှုတွေရှိနေပါတယ်အမည်ရဲ့စူးစီးချက်ကိုနိုင်ကိုရင်ကတင်ဆက်ပေးထားပါတယ
်ကချင်ပြည်နယ်ပြည်သူ့ပါတီ KSPP ဒုဦးသားနဲ့ဥက္ကွန်ကောင်အောင်ခန်းကတော့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဟာလွတ်လပ်ပြီးဗမ်းမလိုက်တဲ့ပုံစံတွေပါဝင်ဖို့လိုအပ်တယ်လို့ပြောပါတယ်
အယူအဆကိုကကျွန်တော်ကဒီပါတီကိုမကြည့်ပဲနဲ့လူကိုအားလုံးလက်ခံနိုင်တဲ့ပုံကိုယ်ကြီးဖြစ်ဖို့လိုတယ်1990တုန်းကဆိုရင်ရုပ်ကပွဲမှာပါဝင်တဲ့လူတွေကတမတမရှိတဲ့ရှင်ယိုတီလူယိုတီပုံကိုယ်ကြီးပါတယ်အခုကလည်းဒီလိုမျိုးဖြစ်စေချင်ပါတယ်ဒါမှမဟုတ်ဆိုရင်ကျွန်တော်နိုင်ခင်ကျွန်တော်ပါတီထက်လူပဲဖြစ်နေဆိုဘာမှလွတ်လပ်ခွင့်ရှိမှာမဟုတ်ဘူးဒါကြောင့်လည်းလွတ်လပ်စွာရှိဘက်မလိုက်တဲ့ပုံကိုယ်ကြီးပါဝင်ဖို့လိုတယ်ရောအားလုံးလက်ခံနိုင်တဲ့ပုံကိုယ်ကြီးကိုစနစ်တကျရွေးချယ်ပြီးမှရလို့သွားရင်တော့ပိုကောင်းမယ်ဆိုတဲ့ဟာကိုကျွန်တော်ပြောလို့တယ်
။တန်းပလောင်မျိုးသားပါတီဥက္ကဋ္ဌဦးညိစိန်ကလည်းရွေးကောက်ပွဲကော်မရှင် UEC ကိုဖွဲ့စည်းရမှာနိုင်ငံရေးပါတီအသီးသီးကလက်ခံတဘောတူတဲ့ပုံကိုယ်တွေကိုရွေးချယ်တင်ပြနိုင်မယ်ဆိုရင်ဘယ်ရွေးကောက်ပွဲမဆိုလှုပ်လှပြီးဆရာမြတ်သားတဲ့အနေထားရောက်ရှိလာနိုင်မယ်လို့ပြောပါတယ
်။ UEC ကိုဖွဲ့စည်းတဲ့နေရာမှာပါတီကြီးတစ်ခုအနေနဲ့သူတို့စန္ဒအရပဲဖွဲ့စည်းထားတဲ့အနေထားမျိုးဖြစ်နေတယ်။သူတို့ဖြစ်စေချင်တာက UEC ကိုပါတီဆောင်ကနေပြီးတော့မှရွေးကောက်တင်ပြတဲ့ပုံကိုယ်တွေဖြစ်စေချင်တယ်။အဲ့လိုဖြစ်မှပဲတရားမျှတမှုဆိုတာဖြစ်လာမယ်ရှိလာမယ
်။နိုင်ငံတကာမှာရွေးကောက်ပွဲကော်မရှင်ဟာအစိုးရကခန့်အပ်ထားတဲ့အဖွဲ့အစည်းမျိုးမဟုတ်ပဲတည်ထောင်လွတ်လပ်တဲ့ကော်မရှင်တွေနဲ့တည်ရှိနေပြီးမြန်မာနိုင်ငံမှာလည်းအဲ့ဒီလိုမျိုးဖြစ်ဖို့လိုအပ်တယ်လို့စံတိုင်းသားများဒီမိုကရေစီဖွဲ့ချုပ် SNLD သွေးဖက်သွေးသွေးသွေးမှုတက်ဆိုင်ကျော်ညို့ကပြောပါတယ်
ဒီမှာရွေးကောက်ပွဲကော်မရှင်ဆိုတာကဒါနိုင်ငံတကာမှာဆိုရင်တည်ထောင်လွတ်လပ်တဲ့ independent body ဖြစ်တဲ့အစိုးရနဲ့ပတ်ဆိုင်ကျွန်တော်ဟာကအဲ့လိုပုံစံဖြစ်မနေဘူးပြင်းနေတော့ကသူတို့ကိုအစိုးရဖက်ရိုင်းနေပေါ့ဗျာပြောရမယ်ဆိုအစိုးရခန့်ထားတာကိုခန့်ထားတော့သူကအတုခန့်ထားတဲ့သူကိုသူကြည့်ရတာကိုသူ boss ကိုသူတတိယပြီးကြည့်ရတဲ့သဘောပေါ့ဗျာအဲလိုဆိုတော့ကကျွန်တော်နိုင်ငံကကြည့်လိုက်ရရင်တက်လိုက်လို့ကင်းကင်းနဲ့လုံလာရတိတ်မရှိဘူးအားနည်းတယ်အဲလိုပုံစံများဆိုတော့ကိုယ်ရဲ့ထူးရပေါ့ဗျာအစိုးရဖြစ်နေတဲ့ပါတီကိုအလေးတားနေတဲ့ကိစ္စတွေလုံလေးလုံထားရှိတယ်
တက်ရှိရွေးကောက်ပွဲကော်မရှင်ဟာသမ္မတဦးစင်းကျော်လက်ထက်ကရွေးချယ်ထားပြီးသမ္မတဦးဝင်းမြင့်လက်ထက်မှာထပ်မံတိုးချဲ့ထားပြီးမဲ့အစိုးရနဲ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်တို့ရဲ့အဘက်ဘက်ကပြည်စင်မှုတွေမှာလုံလောက်မှုမရှိအားနည်းချက်တွေရှိနေပြီးနောက်ဆက်သွယ်ရလဒ်တွေအတွက်အစိုးရအနေနဲ့တောင်းခံရမှာဖြစ်တယ်လို့သမ္မတော်ကသတိပေးထားပါတယ်အထူးသဖြင့်ကျူတင်မဲကောက်ယူမှုအပိုင်းနဲ့မဲဆွေဆွေးရေးပိုင်းမှာဗိုင်းလိုက်မှုရှိနေတယ်လို့ပြန်ဖက်ပါသူတွေကဆွဆွဲပြောဆိုမှုတွေရှိနေတာကြောင့် UEC ရဲ့ရွေးကောက်ပွဲတွင်လွတ်လပ်ပြီးဆရာမြတ်သားမှုဆိုတဲ့ပြောဆိုမှုအပေါ်မှာတိုင်းသားပါတီတွေကမေးခွန်းထုတ်လာခဲ့ကြပါတယ်
ခုဆက်ပြီးတရေအချင်းချုပ်ကိုနားဆင်ကြရမှာပါရှင်
။လက်နက်ကန်အဖွဲ့တချို့ရဲ့နောက်ဆက်ဖိအားပေးမှုကြောင့်တိုင်းသားပြည်သူလူထုမဲပေးခွင့်ဆုံးရှုံးစေတယ်လို့တပ်မတော်ကာကွယ်ရေးဦးစီးချုပ်ရုံးကထုတ်ပြန်ကြေညာခဲ့ပါတယ်။ရခိုင်ပြည်နယ်ကြောက်ဖြူမြို့နယ်ဆိုင်ချောင်းကျေးရွာအုပ်စုအတွင်ပစ်ခတ်မှုကြောင့်အမျိုးသမီးတဦးဒဏ်ရာရရှိပြီးနေအိမ်နဲ့ဆေးဆိုင်တချို့မိရှုခံခဲ့ရပါတယ်။
ကရရှိရဲ့ခုနားဆင်ကြတာကတော့ပြည်နိုင်ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းပါပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျွန်မကအမီရ
။ကျွန်တော်ရင်းနေအတွက်အပတ်စဉ်ခန္ဓာတွေကတော့ဒီလောက်ပါပဲ။အခုတော့သတင်းချင်းချုပ်ကိုကျွန်တော်ရန်တိုင်းကချင်းညာပေးတော့မှာဖြစ်ပါတယ်။မိဂန်သမားယူကောက်ဘက်မှာအကျိတ်နဲ့ဖြစ်နေတဲ့ဝစ်ကွန်ဆင်ပြည်နယ်နဲ့မီဂန်ဒီနယ်တွေမှာဒုသမဟောင်းဂျိုးဘိုင်ဒန်အနိုင်ရတယ်လို့မိဂန်သတင်းမီဒီယာတွေကဖော်ပြလိုက်ပါတယ်။ဒါကြောင့်ဂျိုးဘိုင်ဒန်ဟာသမားယူကောက်ဘက်မှာအနိုင်ရဖို့အတွက်နည်းနည်းပဲလိုရတော့တယ်။အင်ဂျာနီကကျင်းပခဲ့တဲ့သမားယူကောက်ဘက်မှာအကျိတ်နဲ့ဖြစ်ပြီးနောက်ကျရင်ထပ်ယူခံဖို့မသိမကြာဖြစ်နေချိန်မှာပဲအမေရိကန်သမားဒေါ်ထရန့်ဘက်ကယူကောက်ဘက်ရလဒ်ဒီနယ်ပတ်သက်ပြီးဥပဒေကြောင်းအရတရားစွဲဆိုဖို့လှုံ့ဆော်လိုက်ပါတယ်။ဒီကောက်ဘွယ်အနိုင်ရှုံးကိုဆုံးဖြတ်ပြီးမဲ့အကျိတ်နယ်ဖြစ်နေတဲ့ဂျော်ဂျီယာ၊မစ်ရှိဂန်နဲ့ပင်ဆယ်ဗေးနီးယားပြည်နယ်၃ခုမှာစားတိုက်ကနေပို့တဲ့မဲရီပေါ်ကင်တွယ်ဆောင်ရွက်တာတွေနဲ့ပတ်သက်ပြီးတရထွက်မြေဒီကောက်ဘွယ်အွန်လိုင်းအဖွဲ့တွေကတရားဆက်ဆုပ်ဖို့လှုံ့ဆော်လိုက်တာဖြစ်ပြီးတော့ဝစ်ကွန်ဆင်ပြည်နယ်ကမဲရီကိုပြန်ရည်တွက်ဖို့ကိုလည်းတရထွက်ဘက်ကတောင်းဆိုလိုက်ပါတယ်ခင်ဗျာ။အမေရိကန်သမားဒီကောက်ဘွယ်မှာမဲဆန္ဒရှင်တွေပေးထားတဲ့မဲရီအားလုံးကိုအပြည့်အဝရည်တွက်ဖို့မျိုးရည်တော်များများမှလူတွေကဆန္ဒပြတောင်းဆိုခဲ့ကြပါတယ်။တချိန်တည်းမှာပဲသမတ်ထရမ့်ကိုထောက်ခံတဲ့သူတချို့ကလည်းမစ်ရှိဂန်ပြည်နယ်နဲ့အဲရီဇိုနာပြည်နယ်တွေကမဲရီတွက်တဲ့နေရာအပြင်ဘက်တွေမှာစူဝေးဆန္ဒပြခဲ့ကြပါတယ်။ဘောင်းမာကိုရိုနာဗိုင်းရပ်စ်ကူးစက်မှုဆိုးဝါးသောနိုင်ငံဖြစ်တဲ့အမေရိကန်နိုင်ငံမှာတော့မနေ့ဗုဒ္ဓဟူးနေ့တရက်ထဲမှာရင်ဗိုင်းရပ်စ်ကူးစက်ခံသူ3000ကျော်နဲ့စံချိန်တင်ခဲ့တယ်လို့ Atlantic Magazine ရဲ့ COVID ဆောင်ကြီးအစီအစဉ်အဖွဲ့ကဆိုလိုက်ပါတယ်။ဒါဟာတစ်ကမ္ဘာလုံးမှာနေ့စဉ်ကူးစက်မှု3000ကျော်တာပထမဆုံးအကြိမ်လည်းဖြစ်ပါတယ်နော်။အဲ့တော့ဒီနေ့ညပိုင်းအတွက်စီစဉ်ကတော့ဒီလောက်ပါပဲ COVID-19 အရေးပေါ်အခြေအနေရမြန်မာပိုင်းစီစဉ်တွေကိုပြောင်းလဲထုတ်လွှင့်ပေးနေပါတယ်ပုံမှန်တင်ဆက်ပေးနေကြညနေ6:00ခွဲကနေ9:00စီစဉ်ကိုလက်တော်မှာယာယီအဆိုင်ထားမှာဖြစ်ပြီးတော့ နံပါတ်9နိုင်ကနေ10နိုင်နဲ့မနက်6နိုင်ကနေ9နိုင်အစီအစဉ်တွေကိုပဲတင်ဆက်ပေးတော့မှာဖြစ်ပါတယ်။ UA စီစဉ်တွေကိုနားဆင်အားပေးကြည့်ရှုရတော့လဲကျေးဇူးတင်ပါတယ်။ဘောရရှင်ဒီအားလုံးရှင်လန်းချမ်းမြေ့ကြပါစေခင်ဗျာ။ကျွန်တော်ရန်လိုက်ပါ
This program has come to you from the Voice of America, Washington.